Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတူရာရှိများရှင်လန်းချမ်းမြေကြပါစေ VOA American တန်မြန်မာပိုင်းစီစဉ်ရဲ့2018ခုနှစ်အောက်တိုဘာလ15ရက်တနင်္လာနေ့မနေ့ပတ်အစီအစဉ်လေးကိုမနေ့6နာရီကနေ9နာရီထိတိုင်းဒိုမီတာ24.50 MHz ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီ VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်ခင်ဗျာကျွန်တော်စမူးပြီးပါခင်ဗျာခုနှစ်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးပါမယ်
မင်္ဂလာပါရှင်ကျွန်မကခင်ဗျတက်ပါဒီမနက်ခင်းသတင်းတွေကိုကိုကြော်ကြော်သိနေတဲ့အတူကြီးညာပေးမှာပါ sorry တန်ယုံနဲ့မှာပျောက်ဆုံးနေတဲ့သတင်းတောင်နဲ့ပတ်သက်ပြီးအမေရိကန်ကအရေးယူရင်ချိန်မှတဲ့လက်တော့ပြန်မှုနဲ့ရင်ဆိုင်ရမယ်လို့ sorry အစိုးရကပြောပါလေမကြခင်ကျင်းပါတော့မယ်အမေရိကန်ရွေးကောက်ပွဲကိုတရုတ်ကဂျောင်းဝင်နှောက်ချက်တာအပါဝင်အမေရိကန်ဆွဆွဲချက်တွေကအခြေအနေမရှိဘူးလို့တရုတ်သံတမန်ကြီးကခြေပလိုက်ပါလေရန်ကုန်မြို့နယ်မှာတနင်္ဂနွေနေ့ကမြန်မာအစိုးရနဲ့တက်မတော်ဘူးထောက်ခံသူထောင်ထဲချီတက်ဆန္ဒပြပါလေဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုဆံမိုးဝင်
ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲဒီနောက်ဒီနေ့ခင်းနားဆင်ကြရမယ်အစီအစဉ်လေးတွေမှာဆိုရင်မြန်မာနိုင်ငံအတွင်းမှာအခက်အခဲမျိုးစုံကြားကနေပရဟိတလုပ်ငန်းတွေကိုကြိုးပမ်းလှုပ်ဆောင်နေပြီးတော့အမေရိကန်ပြည်ထောင်စုကိုအလှူခံခရီးဖြစ်ရောက်ရှိလာတဲ့မြန်မာလူမှုဘဝတိုးတက်မြန်မာရေးအသင်းဝင်လူရှင်တော်မောင်မြတ်တာက
ကျွန်တော်တို့တွေကဖြည်ဖြော်ရေးမဟုတ်ဘူးကျွန်တော်တို့သတောင်းစားအဖွဲ့လာပြီးအလှူခံတာသို့တော့လာ
မြန်မာရေးရာဆူနီကအစီအစဉ်မှာအပြည့်စုံနားဆင်ကြပါမယ်အဲ့ဒါပြင်ဒေါ်လာတန်းရာကျော်တန်ဖိုးရှိတဲ့စိတ်ကြစည်တွေထိုင်းမြန်မာနယ်စပ်မှာဖမ်းမိစီရမိတဲ့အကြောင်းသတင်းတော်အပြင်မြန်မာပြည်ကပေးစာကဏ္ဍဦးစီးသူအောင်မြင့်ရဲ့ပြည်တွင်းသုံးသပ်ချက်ကမ္ဘာတစ်လွှာထူးခြားဆန်းပြသတင်းများစတဲ့အစီအစဉ်တွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုချိန်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုကျော်ကျော်သိန်းတို့ပြောပြပေးကြပါလိမ့်မယ်ခင်ဗျာ
Sorry သတင်းတောက် Jamal Khashoggi ပျောက်ဆုံးနေတာနဲ့ပတ်သက်ပြီး Sorry Arabia ကိုဒဏ်ခတ်အရေးယူဖို့အတွက် American သမ္မတ Donald Trump ကချိန်ချောက်နေပေမဲ့တကယ်လို့ American ဘက်ကအရေးယူဒဏ်ခတ်မှုတွေချမယ်ဆိုရင်စီးပွားရေးဆိုင်ရာကြီးမားတဲ့လက်တော့ပြန်မှုတွေနဲ့ရင်ဆိုင်ရမယ်လို့ Sorry Arabia ကတင်းငွေနဲ့မှပြောပါတယ်သတင်းတောက် Khashoggi ပျောက်ဆုံးမှုမှာတူရကီဘက်ကနေယုံကြည်ထားတယ်လို့ပြီးခဲ့တဲ့သတင်းနှစ်ပတ်တုန်းက Istanbul က Sorry တန်ရုံနဲ့မှသာအသက်ခံရတာတေချာရင်ပြင်းထန်တဲ့အရေးယူမှုတွေလုပ်မယ်လို့သမ္မတ Trump က CBS ရုပ်သံကိုပြောလိုက်တဲ့နောက်တနေ့မှာပဲ sorry အစု share ဈေးတွေဟာ900ရာခိုင်နှုန်းထိုးကျသွားခဲ့ပြီးဈေးပိတ်ချိန်ကျမှသာ900ရာခိုင်နှုန်းအကျနဲ့ပိတ်သွားခဲ့တာပါအခုလိုဆက်ဆွဲမှုတွေဟာအခြေအနေမရှိပါဘူးလို့ sorry အစိုးရကညင်းဆိုပေမဲ့လက်ထပ်ဖို့လိုအပ်တဲ့ဆယ်ဆယ်တန်းတွေယူဖို့လာရောက်တဲ့သတင်းတောက်ခါရှိုကြီးကိုသူတို့ရဲ့ကောင်းစင်ရုံးတဲ့ကနေပြန်ထွက်သွားကြအောင်အထောက်ထားကိုတော့ sorry ဘက်ကမပြနိုင်ပါဘူး sorry အစိုးရထုတ်ပြန်တဲ့ကြေညာချက်မှာတော့ချိန်ချဖို့စ조사မှုတွေကို sorry ဘက်ကလုံးဝလက်ခံမှာမဟုတ်ကြောင်းဖော်ပြထားတယ်လို့အခုဒီချိန်ချမှုတစုံတရာမရသေးဘူးလို့လည်းအတည်ပြုထားပါတယ်
အမေရိကန်ကောင်ရေးဝန်ကြီးဂျင်မက်ဒစ်ယာရူကနေနှုတ်ထွက်နိုင်ရည်ရှိတဲ့သဘောသမ္မတဒေါ်နယ်ထရမ့်ကညွှန်ပြောပြောဆိုပါတယ်တနင်္လာနေ့ကထုတ်လွှင့်တဲ့ CBS ရုပ်သံသတင်းဌာနရဲ့60 minutes အစီအစဉ်နဲ့တွေ့ဆုံဝင်မြန်ကမှာသမ္မတထရမ့်ကအဲဒီလိုအရေးအမွေထည့်ပြောထားတာပါ။ဝန်ကြီးမက်တစ်နှုတ်ထွက်မယ်ဆိုတဲ့အရေးလက္ခဏာပြမှုသူ့မှာမရှိပေမဲ့သူနှုတ်ထွက်နိုင်ပါတယ်။ခင်ဗျာအမှန်ကိုသိချင်တယ်ဆိုရင်တော့သူဟာဒီမိုကရက်တယောက်လိုမျိုးပဲလို့ကျွန်တော်ထင်ပါတယ်ဆိုပြီးသမ္မတထရမ့်ကပြောပါတယ်။အငြင်းစားမရင်းတက်ဖွဲ့ဗိုလ်ချုပ်ကြီးဖြစ်သူဝန်ကြီးမက်တစ်ဟာလူကောင်းတူပါကျွန်တော်တို့တိတ်ကိုအဆင်ပြေပါတယ်။သူထွက်ကောင်းထွက်နိုင်ပါတယ်ဆိုလိုတာကတစ်ချိန်ချိန်မှာတော့လူတိုင်းသွားကြမှာပါ။လူတိုင်းပါပဲ။လူတွေထွက်ကြတာပါပဲအဲ့ဒါဝါရှင်တန်ပဲလေလို့သမ္မတထရမ့်ကပြောပါတယ်သမ္မတထရမ့်ကသူ့ရဲ့21လကြာအစိုးရအဖွဲ့တံတန်းတွင်အဓိကတာဝန်ရှိသူအများအပြားကိုထုတ်ပြတာဒါမှမဟုတ်ထွက်သွားအောင်တွန်းအားပေးတာတွေလုပ်ခဲ့ပါတယ်ဒါအပြင်ကုလသမဂ္ဂဆိုင်ရာအမေရိကန်တံတမကြီးနီကီဟီလီလိုသူသဘောကျတဲ့လူတွေနှုတ်ထွက်သွားတာတွေလည်းရှိပါတယ်တံတမကြီးဟီလီကဒီနှစ်ကုန်မှာနှုတ်ထွက်မယ်အကြောင်းပြီးခဲ့တဲ့သတင်းပတ်ကပဲပြောထားပါတယ်
အမေရိကန်ရွေးကောက်ပွဲကိုဂျောင်းဝင်နှောက်ရှက်မှုအပါအဝင်တရုတ်အစိုးရဘက်မှသမ္မတထရမ့်အစိုးရဖွဲ့ဆဆွဲချက်အများအပြားဟာအခြေမြင့်မရှိဘူးလို့အမေရိကန်ဆိုင်ရာတရုတ်သံမကြီးဝေချင်းခိုင်ကပြောပါတယ်။တရုတ်ရဲ့နိုင်ငံခြားရေးမူဝါဒတွေကအခြေခံမူဝါဒတစ်ခုကတခြားနိုင်ငံရဲ့ပြည်တွင်းရေးကိုဝင်ရောက်မဆွတ်ဖက်တဲ့မူဝါဒဖြစ်ပြီးဒီတိုင်းပုံမှန်ကျင့်သုံးနေကြောင်းနဲ့ဒါနဲ့ပတ်သက်ပြီးတိတ်ကောင်းမှုနဲ့မှတ်တမ်းတွေရှိတယ်လို့လည်းတရုတ်သံမကြီးက Fox သတင်းဌာနကိုပြောပါတယ်။အမေရိကန်မှာရှိလာတဲ့ကျင်းပမဲ့ရွေးကောက်ပွဲမှာ Republican Party ကိုမဲပေးသူတွေမပေးကြအောင်တရုတ်ကဂျောင်းဝင်နှောက်ရှက်ကိုကြိုးစားတယ်လို့တက်တဲ့ခိုင်ခိုင်မာမာမပြပဲသမရအင်ဂျူကဆွဆွဲခဲ့တာပါ American Jewcha Tempo Gunibo, Piana Conto Gomni, Baby, and Nanganya Gondre, Sipo, Senue Lamulam Shiba, Ulu, Tilta Magiganian Sobari, Tilka, Mexico Penegrine, California, Canyon Becco, Canyon Rambago, Dio Setemori, Massillo Pime, American Cat Town, Til Penepineca, Til Penete, Setemori, Say Lopiro, See Tema Mushia, Lonely, Lotamaji, Wiga, Susebari, Tabime, Agulo Tema Muri, Shine Bime, American Tamara, Donald Trump, Til Tamara, Sizem Penuja, Piana Nale Mushidel, Locate.
ဆက်ဆိုင်ကောင်းရှိနေတယ်လို့နောက်မှလည်းဒီတိုင်းဆက်ရှိမယ်လို့ပြောပါတယ်။တရုတ်မလေးရှားနဲ့ထိုင်သုံးနိုင်ငံပူးတွဲစီးရေးလေးခြင်းမှုတစ်ခုကိုဒီလနောက်မှကြာရင်မလေးရှားနိုင်ငံမှာလုပ်မယ်ကြောင်းတရုတ်ကဝေးဌာနကတနင်္လာနေ့မှာကြေညာပါတယ်။မလေးရှားနိုင်ငံပြည်နယ်နှစ်ခုနဲ့ကမ်းလွန်ဒေသတွေမှာအော်တိုဘားလ 20ရင်းနေ့ကနေနဲ့စက်9ရင်းနေ့ထိစေရကြလို့မယ်စီးရေးလေးခြင်းမှုကိုညီညာရင်းနဲ့ချစ်ကြည်ရင်းနှီးမှုနှစ်ထောင်တဆယ့်ရှစ်စီးရေးလေးခြင်းမှုလို့အမည်ပေးထားပါတယ်။တရုတ်ဘီဒူလူမျိုးရေးတမတော်ကတပ်ဖွဲ့ဝင်စုစုပေါင်း600ကျော်နှစ်ဦးဒီစီးရေးလေးခြင်းကမှာပါဝင်မယ်လို့ တရုတ်ကဝေးဌာနရဲ့တနင်္လာနေ့ထုတ်ပြန်ချက်မှာတောင်တရုတ်ပင်လယ်ဒေသတွေမှာငြိမ်းချမ်းရေးနဲ့တည်ငြိမ်မှုတွေကိုထိန်းသိမ်းရေးသုံးနိုင်ငံလက်နက်ကင်တပ်ဖွဲ့တွေရဲ့တူညီတဲ့ဆန္ဒကိုထပ်မံသက်သေပြဖို့လက်တွေ့အပြန်အလှန်ဖလှယ်မှုနဲ့ပူးပေါင်းဆောင်ရွက်မှုအားကောင်းစေဖို့နဲ့လုံခြုံရေးပိုင်းချိန်ချောက်မှုအမျိုးမျိုးကိုပူးတွဲတုံ့ပြန်နိုင်စွမ်းပိုကောင်းစေဖို့ဒီစီးရေးလေ့
ပြည်ဝင်အမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်ကိုမနက်6နာရီကနေပြီးတော့9နာရီအထိ92.32 kHz 933 92.40 kHz 8683ည92.48 kHz 6653နဲ့ဒုတိယနာရီဘက်မှာ92.190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်6နာရီကနေ9နာရီအထိပြန်လည်ထုတ်လွှင့်ချက်ကိုတော့92.20 25 32တို့ကနေဖမ်းယူနိုင်ဆိုင်နိုင်
ပြည်ဝင်အမေရိကန်တန်ကမနေ့ကင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။မြန်မာတက်မတော်နဲ့အစိုးရကိုထောက်ခံကြောင်းနဲ့မြန်မာနိုင်ငံရဲ့အရေးကိစ္စတွေမှာနိုင်ငံရဲ့ချားကနေဝင်ရောက်ဆွတ်ဖက်မှုတွေကိုရှုံချကြောင်းပြတာတဲ့အနေနဲ့အမျိုးသားရေးဝါဒီတွေနဲ့စစ်တပ်ကိုထောက်ခံသူထောင်နဲ့ချီးပြီးတနင်္ဂနွေနေ့ကရန်ကုန်မြို့နယ်မှာထိတက်ဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြသူတွေကဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ပုံတွေနဲ့ပြင်ဆင်ထားတဲ့ဆင်ရှိရာမြို့နယ်ကောင်ကိုထိတက်ခဲ့ကြတာဖြစ်ပြီးကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်ကဖွဲ့စည်းထားတဲ့မြန်မာနိုင်ငံဆိုင်ရာအချက်အလက်ရှာဖွေအဖွဲ့ကမြန်မာနိုင်ငံရဲ့ထိပ်ပန်းစစ်ဘုတ်ချုပ်ကြီးတွေကိုစုံစမ်းစစ်ဆေးဖို့တောင်းဆိုမှုကိုရှုံချပြစ်တင်ကြပါတယ်။ဆန္ဒပြပွဲမှာအရှင်ဝီရသူကလည်းမင်ကွန်းပြောခဲ့ပြီးမြန်မာပြည်ရင်းကိုနိုင်ငံတကာအတိုင်းအဝန်ကဝင်မဆွက်ဖို့တောင်းဆိုပါတယ်။မြန်မာနိုင်ငံသားတွေအနေနဲ့မြန်မာရေးဝင်ရောက်ဆွတ်ဖက်တဲ့နိုင်ငံတကာအတိုင်းအဝန်ရဲ့ဖွဲ့စည်းတွေကိုပြင်းပြင်းထန်ထန်ရှုတ်ချကြောင်းဟောပြောခဲ့တာပါ။မြန်မာစစ်တပ်ဟာထောင်နဲ့ချီတဲ့ရိုဟင်ဂျာမွတ်စလင်တွေကိုစနစ်တကျတပ်ဖြတ်မှု၊ရွာတွေမိရှုမှု၊အစုလိုက်မရင်းကျင့်မှုတွေနဲ့လူမျိုးစုလိုက်တုတ်တင်ရှင်းလင်းမှုတွေလုပ်တယ်လို့ဆွဆွဲပြီးထိပ်ပိုင်းစစ်ဘုတ်ချုပ်ကြီးတွေကိုစုံစမ်းစစ်ဆေးဖို့ကုလသမဂ္ဂအချက်လက်ရှာဖွဲ့ကပြီးခဲ့တဲ့လထဲမှာပဲတောင်းဆိုခဲ့တာပါ။အခုလိုဆန္ဒပြမှုနဲ့ပတ်သက်ပြီးမြန်မာဆိုတာတာဝန်ရှိသူတွေစီကတုံ့ပြန်ပြောဆိုတာမရှိသေးကြောင်းလည်း AP သတင်းမှာဖော်ပြထားပါတယ်
။အစိုးရတပ်မတော်နဲ့တိုင်းနိုင်ငံလုံးပြစ်ခတ်ရဆေးရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့လက်နက်ကိုင်အဖွဲ့ဆေးဘွက်ကခေါင်းဆောင်တွေရဲ့ထိပ်တီးစည်းဝေးကိုနေပြည်တော်မှာဒီကနေ့ကျင်းပဖို့စီစဉ်ထားပါတယ်။ဒီစည်းဝေးကိုနိုင်ငံတော်အတမင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တပ်မတော်ကောက်ရေးဦးစချုပ်ဘူဂျုံမူကြီးမင်းအောင်လှိုင်တို့နဲ့ NCA လက်မှတ်ရေးထိုးထားတဲ့ KNU KNU KNL ညင်းချရေးကောင်စီ DKBE CNF PNL ALP LDU NMSP RCSS နဲ့ EBSDF အဖွဲ့ဆေဘွက်ကခေါင်းဆောင်တွေတယောက်ကြမယ်လို့သတင်းထွက်ထားပါတယ်။လက်နက်ကိုင်အဖွဲ့ဆေဘွက်ကခေါင်းဆောင်တွေကတော့ပြီးခဲ့တဲ့ရက်ပိုင်းတွေကလည်းနေပြည်တော်မှာရောက်နေကြပါပြီ။ညင်းချရေးလုပ်ငန်းစဉ်နဲ့ပတ်သက်လို့ဒေါက်ဆန်းစုကြည်နဲ့ဘူဂျုံမူကြီးမင်းအောင်လှိုင်တို့နှစ်ဦးစလုံးပါဝင်ပြီး NCA ကိုလက်မှတ်ရေးထိုးထားတဲ့လက်နက်ကိုင်အဖွဲ့တွေနဲ့နယ်နယ်ချင်းဆိုင်တွေ့ဆုံဆွေးနွေးတာဒါဟာပထမဆုံးအကြိမ်ဖြစ်ပါလိမ့်မယ်။တနင်္လာနေ့စီဝေးမတိုင်ခင်စနေနေ့လုံးကတော့ဒီဆယ်ဘွဲ့တဲကရှစ်ဖွဲ့ရဲ့ခေါင်းဆောင်တွေနဲ့ဒေါက်တာတင်မျိုးဝင်းဦးဆောင်တဲ့အစိုးရငင်းချမ်းရေးကော်မရှင်တို့နေပြီးတော့မှအကြိုညှိနှိုင်းစီဝေးပါတယ်။အကြိုညှိနှိုင်းစီဝေးကို KNU KNL ငင်းချမ်းရေးကောင်စီနဲ့ DKB အဖွဲ့တို့ကလွှဲပြီးကြံအဖွဲ့ရှစ်ဖွဲ့ကခေါင်းဆောင်တွေတက်ရောက်တာကိုအစိုးရသတင်းစာတွေမှာပါတဲ့သတင်းမှာတွေ့ရပါတယ်
။မလေးရှားနိုင်ငံအလဲပိုင်းကင်မရွန်ကုန်းမြင့်ဒေတာကကွာလာလာပြည်မှာမြေပြုံမှုဖြစ်ပွားခဲ့တဲ့အတွက်မြန်မာနိုင်ငံသား3ဦးသေဆုံးခဲ့ရတယ်လို့မလေးရှားကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်။သေဆုံးသူတွေကအသက်23နှစ်အရွယ်တွေဖြစ်တဲ့ကိုအောင်တောင်းနဲ့ဇနီးမနိုင်ဝေသူတို့ရဲ့မိတ်ဆွေအသက်34နှစ်အရွယ်မတ်မူအေးအေးဖြစ်ကြောင်းကင်မရွန်ကုန်းမြင့်ဒေတာရေးကပြောပါတယ်။ တို့တွေဟာတောင်ရအလုသမားတွေဖြစ်ပြီးတနင်္လာနေ့မနေ့3နာရီလောက်မြေပြုတ်မှုဖြစ်ပွားခြင်းကတို့ဟာအိပ်ပျော်နေကြတယ်လို့ပြောပါတယ်။အဲ့ဒီဒေသမှာမိုးတီးထန်စွာရွာသွန်းခဲ့တာမျိုးမြေပြိုကျတာဖြစ်ပြီးတို့နေထိုင်ရတဲ့အိမ်ဟာလမ်းဘေးကတောင်ဆောင်မှာတရားမဝင်ဆောက်လုပ်ထားတဲ့အိမ်လို့လည်းပြောပါတယ်။မနေ့7နာရီထိုးကနေမှအိမ်ပြိုကျတဲ့တရင်ရခဲ့ကြောင်းနဲ့ရေရင်းမီးတက်နဲ့ကယ်ဆယ်ရေးတွေတောရောက်ချိန်မှာတော့ပြိုကျတဲ့မြေရောက်က2ယောက်ကိုတို့ရဲ့တငယ်ချင်းတွေကတူးထုတ်ထားခဲ့တာဖြစ်ပြီးတော့နှစ်ဦးစလုံးသေဆုံးနေပြီလို့လည်းရဲကပြောပါတယ်။နောက်တစ်ဦးကတော့နေ့လေတနားခွဲလောက်မှာပြန်ပြီးတော့တူးထုတ်နိုင်ခဲ့တာပါအလောင်းတွေကိုအနားကဆေးဝင်ကိုပို့ပြီးဆေးစစ်ချက်ယူမှာဖြစ်ကြောင်းလည်းရဲကပြောပါတယ
်အင်ဒိုနီးရှားနိုင်ငံကငလျင်တန်တင့်ဒေသတွေပြန်လည်ပြောင်းရေးနဲ့ပြန်လည်တည်ဆောက်ရေးအတွက်ကမ္ဘာပံကဒေါ်လာတန်1000အထိအကူအညီပေးမယ်လို့ကမ္ဘာပံဥက္ကဋ္ဌကတနင်္လာနေ့မှာကြေညာပါတယ်ငလျင်တန်ခံထားရတဲ့ဆူလော်ဝေစီနဲ့လွန်ဘော့ကျွန်းတွေပြန်လည်ထူထောင်ရေးအတွက်အကူအညီပေးဖို့အင်ဒိုနီးရှားဆွေရကပန်ကြားတာကြောင့်အကူအညီပေးမှာဖြစ်တယ်လို့ကမ္ဘာပံဥက္ကဋ္ဌဂျင်မျောင်းကင်ကပြောပါတယ်စတေမလာ၂၈နှစ်ကလှုပ်ခတ်တဲ့ငလျင်နဲ့နောက်ဆက်တွဲဆူနာမီရေလိုင်းတံကြောင့်ဆူလာဝီစီကျွန်းမှာလူ1000ကျော်သေဆုံးခဲ့ရပြီးအဲ့ဒီအထက်ကအများစုဟာပါလူကန်ယူရန်မြို့မှာသေဆုံးခဲ့တာပါ။ယာယီကစေးစခန်းတွေမှာနေထိုင်နေရသူဒါမှမဟုတ်အိုးအိမ်မှာဖြစ်သွားသူက7000ကျော်ရှိပါတယ်။ငလျင်ပြင်ရတံကြောင့်မြေကြီးတွေကွဲပြူကျပြီးနေအိမ်တွေမရောရောက်ကုန်နဲ့ပါလူမျိုးတစ်စိတ်တစ်ပိုင်းနဲ့ပတ်ဝန်းကျင်နေရာတွေမှာလူ9000လောက်ဟာမြေမြုပ်တချို့ခံရတဲ့အခြေအနေရောက်သွားနိုင်ခြင်းရှိတယ်လို့ခန့်မှန်းထားကြပါတယ်။အင်ဒိုနီးရှားနိုင်ငံရဲ့ဗဟုဝါဒကျင့်သုံးမှုအမျိုးသားမျိုးသမီးအားလုံးကြားသွေးစည်ညွှန်မှုနဲ့အစင်းရဆုံးသူတွေအပါအဝင်ဘယ်သူ့ကိုမှချမ်းရမထားဘူးဆိုတော့ခိုင်မာတဲ့တန်လိုက်တန်လို့ကိုလည်းကမ္ဘာပံဥက္ကဋ္ဌဂျင်မျောင်းကင်ကချီးကျူးပြောဆိုပါတယ်
။နီပေါ်နိုင်ငံဂူဂျာဟီမာတောင်ရဲ့အခြေစိုက်စခန်းကိုဖျက်ပြီးအားပြက်မုန်တိုင်းဝင်တိုက်သွားခဲ့တဲ့အတွက်တည်ဆုံသွားတဲ့တောင်ကိုရီးယားတောင်တပ်သမား9ဦးနဲ့နီပေါ်နိုင်ငံသားဘာသာပြန်4ဦးတို့ရဲ့ရုပ်လောင်းတွေကိုတနင်္လာနေ့ကရှာဖွေတွေ့ရှိပြီလို့နီပေါ်တာဝန်ရှိသူတွေကပြောပါတယ်။
ဒါကတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုကျော်ကျော်သိန်းတို့ကြီးညာတောင်းခဲ့ကြတာပါအခုချိန်ဆုံးတော့မြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းတော်တစ်ပုဒ်ကိုနားဆင်ကြပါမယ်မြန်မာနေဆက်ထိုင်းနိုင်ငံချင်းရိုင်ဒေသမှာကာလာပေါက်ဈေးအမေရိကန်ဒေါ်လာတန်120ကျော်တန်ဖိုးရှိတဲ့စစ်ကြောဆေးပြားတန်20ကျော်ကိုအောက်တိုဘာလ14ရက်နေ့မှာဖမ်းမိခဲ့တဲ့အကြောင်းထိုင်းအာဏာပိုင်တွေကနေသတင်းထုတ်ပြန်ခဲ့ပါတယ်အဲ့ဒီဆေးပြားတွေဟာဝါဒီကတောင်ပိုင်းကအများဆုံးဝင်ရောက်လာနေတာဖြစ်တယ်လို့လည်းဆိုပါတယ် VOA ထိုင်းချီစိုက်သတင်းတော့မအေးမှသတင်းပြပို့ထားတာကိုနားဆင်ပါခင်ဗျာ
ထိုင်းမြန်မာလာအိုနယ်ဆက်ရွှေတရီကန်ဒေသကနေထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်ဒေသအတွင်းကိုစိတ်ကြွဆေးပြားတွေတန်းပေါင်းရာနဲ့ချီပြီးတဲဆောင်လာတဲ့သတင်းကိုထိုင်းလုံခြုံရေးကောင်စီကနယ်မြေဆိုင်ရာအာဏာပိုင်တွေကိုကြိုတင်သတိပေးထားပြီးနယ်ဆက်ဒေသမှာအထူးတင်းကျပ်စောင့်ကြည့်နေချိန်မှာပဲစိတ်ကြွဆေးပြားအမြောက်များကိုတရက်ထဲမှာပဲနှစ်ကြိမ်ဖမ်းမိခဲ့တာပါ။ထိုင်းပြည်ကြီးနှက်ရွာဆန်ခဲ့တာနှစ်နှစ်ပြည့်တဲ့အခမ်းအနားကြီးနိုင်ငံတော်ဝန်လုံးမှကျင်းပနေတဲ့အချိန်နဲ့အားလိုက်ရက်ကိုချိန်ကြိုက်ပြီးမူရစ်စေးဝါးတွေကိုပစ်ကက်ကားငယ်3စီးနဲ့တဲဆောင်လာကြတာဖြစ်ကြောင်းချင်းရိုင်ဒေသမူရစ်စေးဝါးနှိမ်နေရဲမှုကြီးပန်ချာတံပတ်တ်ကဦးဆောင်ပြီးသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်
။ရောက်တော့ကောင်းအနည်းပင်ဆောင်ဆောင်ဝါ
နာဝါနာဝါတိုင်းနော်
ထိုင်းမွေးရေးစေဝါနှိမ်နင်းရေးဖွဲ့တွေနဲ့နေဆက်ဒေသရဲတွေပူးပေါင်းပြီးနေကောညပါစစ်စေးရေးဂိတ်ချထားတဲ့နေရာမှာကားတွေကိုရပ်တန့်ပြီးစစ်စေးကြရကနေစိတ်ကြွစီပြား12တန်း2သိန်းနဲ့အိုက်စ်လို့ခေါ်တဲ့မွေးရေးစေဝါကီလို100ကိုဖမ်းဆီးမိခဲ့ကြောင်းတရားခံထိုင်းနိုင်ငံသား3ဦးကိုလည်းဖမ်းဆီးထားခဲ့ပြီးတဦးကတော့လွတ်မြောက်သွားခဲ့တယ်လို့ချင်းရိုင်ဒေသမွေးရေးစေဝါနှိမ်နင်းရေးရဲမှူးကြီးပန်ချာတံပတ်တ်ကပြောဆိုခဲ့ပါတယ်ကိုယ်တော်လုံးတစိတ်တည်းနဲ့ဝတ်တောင်ပိုင်းကလာတယ်ဆိုတာကိုလည်းပြောဆိုသွားပါတယ်။ဒီနေ့တည်းမှာပဲချင်းရိုက်ပြည်နယ်မဲလောင်ခရိုင်မြစ်ကန်းတဘေးကကိုင်းတော်တွေထဲမှာနောက်ထပ်ဆာလာအိတ်အထုပ်90နဲ့စိတ်ကြွဆေးတွေတွေ့ရှိတဲ့အကြောင်းရွာသားတွေကသတင်းပေးခဲ့တာကြောင့်စိတ်ကြွဆေးပြား10သန်းကိုထပ်မံဖမ်းဆီးနိုင်ခဲ့ကြောင်းထိုင်းရဲတပ်ဖွဲ့ကထုတ်ပြန်တဲ့သတင်းတွေမှာဖော်ပြထားပါတယ်။အခုဖမ်းပြီးတဲ့စိတ်ကြွဆေးပြားတွေဟာဝတ်တောင်ပိုင်းနယ်မြေကအများဆုံးဝင်ရောက်လာတာဖြစ်ကြောင်းကိုလည်းထိုင်းအာဏာပိုင်တွေကပြောသွားပါတယ်။ထိုင်းအာဏာပိုင်တွေကတော့မူရစ်သေးွားတွေကိုနိုင်ငံအတွင်းအလုံးအင်းဝင်လာနေတာတွေကိုအချိန်မီတားဆီးနိုင်ဖို့အတွက်အချိန်မြင့်လှုပ်ဆောင်နေကြသလိုမူရစ်ကုံတွေတွေကလည်းစိတ်ကြွဆေးတွေကိုအရင်တုန်းကတည်းကပို့ပြီးအရေးအတွက်များများနဲ့ဇက်တိုက်ဆိုသလိုတည်ဆောင်နေကြတာပါအခုလိုအဖမ်းဆီးတွေများလာတဲ့အချိန်မှာစိတ်ကြွဆေးကြွားတွေတုံးဆွဲနေတဲ့သူတွေအနေနဲ့စိတ်ကြွဆေးကြွားတွေကိုဈေးတသက်တသာနဲ့ဝယ်နိုင်အောင်စိတ်ကြွဆေးကြွားတပြားကိုဗတ်နေရာကနေသေးချရောင်းနေတယ်လို့လည်းထိုင်းသတင်းတွေမှာဖော်ပြနေပါတယ်အခုဆိုရင်2018ခုနှစ်ထဲမှာပဲချင်းရိုင်ခရိုင်ကနေလာတဲ့စိတ်ကြွဆေးပြားအလုံးကြီး 担保那样的社交股，太阳那边那个潘西能给把人信。
我是明天，昨天的猫里呢，阿那外女家在那批了流行批新来买，昨天米店乌里苏拉股表单查查西北买。结果呢，苏拉股尾盘一打的，昨天他妈东股，哎，表单结果东没表盘呢，一转目呢，比个的一家被潘西也有给玩的。第二天嘛，苏鲁先来，昨天他妈里潘卡啦，第二次苏卡啦，甘德卡啦，青少卡啦，没有西给玩的。ISF 那家没听到我们阿婆爷新人啦，也苏因为。你妈昨天留了困哈，因那个泰国朝鲜要加入苏联这样批了哇嘞？这前龙啊，再看不啊嘛？昨天米迪亚呢是生意刚开的，那里苏亚尼呢，可苏亚批钱嘛？昨天米迪亚里报他来的报啦，将来多来留有啥子呀？希望的啦。那里苏亚来太爷，昨天米迪亚留了困，请你过来，拉美应该你娘带你来试试嘛，都在苏联有希望嘞。保安苏联明明留了多少钱呢？你呢？比如你妈问过，电话号码对，比如他没苏联，带你来讨论那钱嘛，可以嘛批吧嘞？大妈们好，各位民工、各位民女哥，三年批水，当饭年批水，酒店、北部、塔楼来要来。比如密码外封的嘛个，点你东阳你东新你安安安里批吧嘞。email 是个 burmese@viewnews.com 批吧嘞。把我们兄弟妹妹多少兄弟就是玩听。
我们看，因为伢带的来西西嘛，把我们兄弟路子里 view 一个伢姑娘一面带面，前面是对家不，他们带动阿爸来听。古色比较特色比嘛个咯，密码也兄弟们批吧嘞。你妈那个嘛，说着开开的滴答哩，把温度而且细腻的滴答哩个，过年都在干那里嘛。平时炒饭比我那个要吃个，你妈的卤蛋家啦，啊，你妈那个包吃的细腻卤蛋家啦，皮皮的，那里有家家人呐，刚才跑步都交叉的吧嘞都。卤木鱼、白鱼的卤干的、卤干的的卤鲜的毛米的个，对吧嘞？都有耶。你妈卤木包啊，都在你妈一点卤干包呢都。没干比老肉嘛，卤干可以咬细了的毛米的哦。我现在的这个要求来自嘛 ，VOA 永久嘛，故作温暖啊，对手明明他话嘞，那是那嘛为啥？
是吧？你你妈刘木波啊，朋友都在一块呢呢，你妈刚老年老年的死的喽，这边嘛，去美国去已经出来了不呢？是吧？这边。嘛，是的，你嘛那个，他阿爹你呢，帮比如老家干家门，所以就这里是的，就那路家吧嘞。说，哦，国民党那边搞，我出来嘞，就这个半年吧嘞，就那路就到路家。
你嘛，卢木波都得你嘛一点，所以刚进来来哦。你嘛那个嘛是的，个亲个呀，跟亲母咪嘛说感谢，也得打弟弟嘛，跟伢一朋友都得不讲你少比的，人本是对于等来，被干部们伢都。干部没记得，没念得，如果在哪里，都少比吧嘞。俺们里嘛，八万公里上来的，俺们上来呀，那边就弄都也一点，哪里大咯？下罗便宜，去年我下罗便宜吧，那不够单呀，单丢了下罗皮吧嘞。就那路一点高，就那路那边比他了，你妈路不过都得你妈一点，就比那边比他吧嘞。都多，就那路单比嘛，密码路木布都得密码，电视的南门的来哦，就那路公益部队，对比我们比什么？那个西雅图便宜啊，人家那个来到呢，没路在长沙回，那个就那路拉到哪吧
？OK， 哎哟，我们到了，就第二个他单位有他来听
，OK 吧
？OK。ตลอดดีอะเตนอเนี่ยอกอเมริกาก็ยောက်ลาบีปีเนี่ยตะโชแล้วตลอดมีมาตั้วบีตั้วอยู่มีมามีตาสุรินเนี่ยတွေ့อ่ะส่งอ่ะเลยปะเนาะสึกาပြောอ่ะเลยโหสรอกညှော်လင့်ထားတာเนี่ยอกยောက်ลาได้เฉยนี้เนี่ยอกโซฟาปะเนาะတွေ့อ่ะได้อเนถาบลาดูรู้ရှိပါလေ
ကျွန်တော်တို့ဒီအသင်းကိုကုညီပံ့ပိုးပေးတာစင်ကာပူတို့မလေးရှားတို့ဂျပန်တို့เนาะအမေရိကတို့စသဖြင့်ပေါ့အဲ့လိုနိုင်ငံတီးတီးကမြန်မာတိုင်းရင်းသားတွေကချင်းကရားကရင်ချင်းမွန်မြန်မာတွေပေါ့သူတို့လူတန်းတဲ့ဟာတွေကိုကျွန်တော်တို့ကကြည့်ကြည့်ရောက်ရောက်ကျွန်တော်တို့သွားပြီးကုညီဆောင်ရင်ပြီးတယ်အဲကျွန်တော်တို့ကဘာလေးလုပ်ပေးခဲ့လဲဆိုလို့ရှိရင်ကျွန်တော်တို့ကိုယ်တိုင်လမ်းပန်းဆက်သွယ်ရေးခက်တဲ့ရခိုင်ဘောင်းဝစာတင်ကျောင်းလေးတော့ဆောက်ပေးတယ်ကိုယ်တိုင်သွားတယ်အဲ့ဒီချိန်မှာကျောင်းဆောက်ပေးဖို့အတွက်ပယ်ယူပို့ဆောင်ရေးကတော်တော်ခက်ပါတယ်တော်တော်ခက်ပါတယ်ပယ်ယူပို့ဆောင်ရေးခက်တယ်ဆိုတော့ကျောင်းဆောက်တော့လွယ်သလားဆိုတော့ရေမရှိရင်ရှိတော့ကျွန်တော်မိတ်ဆွေတွေကိုကျွန်တော်ကအလံကူညီတောင်းတယ်။ကိုပြစ်တာကြီးရေရတိုင်းနဲ့နှီးတော့ရှိတယ်။မိသက်ကငားရမယ်။မိသက်ကကိုပတ်စံပေးရမယ်။ရေထည့်ဖို့အတွက်ပတ်စံပေးရမယ်။ပြီးဟိုမှာသွားလောင်းမှုတွေရတယ်။ဟုတ်ပြီအဲဆိုမှာကန်လို့ကြရအောင်ဆိုပလတ်စတစ်နဲ့ကန်နေလို့ပြီးရေသွားထည့်ကြရတယ်။အ
ไอ้ฉิ่มอ่ะจนเราดิยางกงก็นี่ภิกขุญีตัวนี้မျိုးเสียอ่ะดูโหมาไอ้ยียาชีเยด้วยจนหญ่นจ้าจนเปาะสู่ได้ลูกฤาษีอ่ะนี่ภิกขุอริยตกายเลยยีเลยเว้ยไอ้โหลမျိုးแค่ๆชื่อโทนี้ตู่ซาจนเราชิ้นปิดเลยตัวเลยกูเบลูอ่ะบาเลยจนบาเลยกูนี่မျိုးเสียโหบาเลยเสียารอยี้เลยบาเลยตัวจ้องตัวสอบไปเนี่ยคาบาบ่ไอ้ตัวไอ้ยาดูจะโตตัวซาผัดยาเรากูเปาะนี่บิซาผัดยาได้ด้วยเปาะนี่บิကျွန်တော်ကနေ့ရောညရောစာဖတ်လို့ရအောင်ဆိုလာရားတွေနဲ့ဆောင်ရွက်ပြီးကြတော့တို့အထူးပြောတယ်။ဒါပေမဲ့ကျွန်တော်တို့ကကြောင်းဆောက်ပြီးတဲ့နေရာတိုင်းနေရာတိုင်းကိုကျွန်တော်တို့ကဟိုအင်္ဂလိပ်လိုပြောရင်တော့ request ပေါ့ကွာ request ကျွန်တော်ဗမာလိုဆိုရင်တော့တောင်းပန်ခဲ့တာပေါ့။ဒီကြောင်းကိုကျွန်တော်တို့ဆောက်ပြီးခဲ့ပြီးစနေတနေ့တွေရက်မျိုးတွေမှာအခုလိုနိုင်ငံခြားကနေပညာရှင်တွေလာတဲ့အခါအရက်ဒေသဖွံ့ဖြိုးဖို့အတွက်ပင်တန်းတွေလာပြီးမယ်စနေတနေ့တွေရက်မျိုးမှာအဲ့လိုအချိန်မျိုးကြာရင်ကျွန်တော်တို့ဒီကြောင်းကိုစနေနေ့မျိုးပိတ်ထားတဲ့အတွက်ဟလာဒေတာပြည်မျိုးအတွက်အသုံးပြုပြင်ပေးပါအဲအဲ့ဒါလေးကြီးကျွန်တော်တို့ပြောခဲ့တယ်ဗျဟုတ်
ပါဘူးဟုတ်ကဲ့ဒီမှာရောက်လာတော့ကောညှော်လင့်ထားတာ ਨੇ ဘောတီးယားဒီဟိုအမေရိကန်ကိုရောက်မလာခင်ညှော်လင့်ထားတာ ਨੇ ဒီမှာတကယ်တကယ်လက်တွေ့ရောက်လာတော့
အာချစ်စရာသိကောင်း ਨੇ ချစ်စရာသိကောင်း ਨੇ ကချင်းကရမုံမြန်မာရေခိုင်ရှင်းတိုင်းဝမ်အားလုံးတွေ့တယ်ဗျအခုတွေ့တဲ့ခါကျတော့ဒီမှာ Black to မြန်မာမှာကျွန်တော်တို့ကိုပထမဦးစွာမော်တော်ကားလှူတဲ့ကျွန်တော်အလှူရှင်ပေါ့ကို James မတင်တင်လို့ပေါ့နော
်
အဲသူတို့တွေကျွန်တော်တို့ဟိုမှာကျွန်တော်တို့နာမည်ပဲသိတယ်နောက်ကားလူကြီးတွေခါရောက်လာတဲ့ခါကျတော့သိတယ်အဲ့ဒီကားနဲ့ကျွန်တော်တို့ဆရာဆရာမတွေကိုအဲအเจ้าကိုပို့ပေးတဲ့အချိန်မှာသူတို့ကိုယ်တွေရောက်လာပြီဆရာမတွေစီရတယ်သူတို့ PD ပြီးတော့ဆရာမတွေကိုဗမာငွေတယောက်ကို2000ကျီချင်းမြင်တယ်ဆရာမတွေကလည်းပြောလို့
ကိုအလူကချက်ချင်းဟိုကအကျိုးရှိတယ်ဆိုတော့ကိုယ်တိုင်မြင်တွေ့ရတာပေါ့နော
်တိတ် PD ပြီးအလူရှင်တွေကိုယ်တိုင်လည်းစိတ်ချမ်းသာတယ်ဟောရေကြီးတဲ့ကိစ္စရေကြီးတဲ့ကိစ္စဆိုတော့ခဏလေးကြီးရအောင်
ဟုတ်တယ်
ခဏလေးကြီးလာနေ
ချီပြက
ြဖတ်အန်းဆိုနှစ်ခါသုံးခါကြီးတယ်တော့တင်းလာကြီးတော့ရခက်ခဲဖြစ်တယ်ကိုဗီလူပါဆိုလို့ရှိရင်ရင်ကူးတယ်ဘူးကျွန်တော်လည်းရင်ကူးတယ်ဘူးဒီစာတင်ကြောင်းကြီးကစာတင်ကုန်းတွေအားလုံးကရေထဲမှာမျောနေတယ်အဲ့ဒါတွေကိုကျိုးနဲ့ချီပြီးတော့ရေထဲမှာတခါလေဟိုတစ်ပင်တွေမှာတခါလေချီချီချီချီထားရတာပေါ့နော်ကြောင်းထဲကနေထွက်လာပြီအဲ့တော့မျိုးကြီးကလေးတွေဘဝကိုတိုးတက်ဖို့အတွက်ကျွန်တော်တို့ကလူတွေကိုတိုးတက်စေချင်တယ်အသိဉာဏ်တွေဖွံ့ဖြိုးစေချင်တယ်ရောက်လို့ကြောင်းဆောင်ပေးတာ
ဟုတ်ကဲ့ဒီမှာလဲကျွန်တော်ဟိုကျွန်တော်လည်းဒီမှာနေလာကြာပြီဆိုတော့ဒီကလူတွေရဲ့သဘောတဘာဝကိုကျွန်တော်လည်းအားလုံးကိုးစားမှုတော့အားလုံးနှိပါကိုးစားပြောနိုင်တာတော့ဗမာပြည်ကိုချစ်တယ်ဗမာပြည်ကိုကူညီခြင်းကြားတယ်တတ်နိုင်တယ်လို့ပေါ့နော်တပိုင်းတနိုင်ပဲဖြစ်ဖြစ်ပေါ့ဆိုတော့မြန်မာပြည်တန်ဟောစဉ်ရှိကြတယ်ဒီမှာနေတယ်အခြေချနေကြတယ်မိသားစုတွေရှိနေတယ်ဆိုပေမဲ့လည်းမြန်မာပြည်ဟာကိုယ့်ရဲ့နိုင်ငံလို့ပဲယဉ်ထဲမှာလူတိုင်းကရှိနေတော့မယ်
ဆိုတ
ော့ကွန်ပျူတာတွေရောက်လာတယ်ဆိုရင်လည်းအားလုံးကဝိုင်းဝန်းပြီးတော့ကူညီလုပ်ကမ်းနေကြတယ်ဆိုတော့ဟိုဗမာပြည်မှာကြားထားသိထားတာ ਨੇ တကယ်ကိုယ်တိုင်လက်တွေ့တွေ့ရတဲ့အခါကျတော့ကွာဟာချက်တွေတွေ့ရတာအမေရိကန်နိုင်ငံထဲမှာဒီမြန်မာမိသားစုတွေ
တွေ့ရတာစိတ်ထဲမှာမကောင်းတာလေးတခုတော့ရှိပါတယ်
ဟုတ်ကဲ့
အဲ့ဒါတော့အဲကျွန်တော်တို့တွေကဖြည်ဖြော်ရေးမဟုတ်ဘူးကျွန်တော်တို့သတောင်းစားအဖွဲ့လာပြီးအလှူခံတာသို့တော့လာလှူပေးတဲ့လူတွေကိုစိတ်ချမ်းသာအောင်ဆိုပြီးကျွန်တော်တို့ကပြန်ပြီးတော့ဟိုလိုခေါ်မလဲဟိုဟာတာလေးတွေပြောပြတဲ့အငြိမ်းလေးတွေကပြတယ်ဖြည်ဖြော်ပွဲမဟုတ်ပါဘူးယုံဟိုယုံဝင်ကယူပြီးတော့လှူတတ်တယ်ဟိုကျွန်တော်တို့လှူကြပါအဲလှူတဲ့ပုံမှာမူတည်ပြီးကျွန်တော်တို့ဖြည့်ပြောပြီးတော့တချို့တရားကြီးကမကျွန်တော်မဖြည့်ပြောခဲ့ပါဘူ
း
ဟောတော့သူတို့တောင်းဆိုတဲ့ခါကျနင်းနေရောက်တော့ပါလို့လေးရည်ရည်ကြီးလှုပ်ပြီးပါလားဘာညာဆိုရင်ကျွန်တော်တို့ကလည်းပြောကြဆိုကြတာပေါ့အဲ့လိုမျိုးလေးတွေပါအဲ့တော့ဒီမှာလှူတဲ့တန်းတဲ့သူတွေကလည်းအရန်ချမ်းသာလို့မဟုတ်ဘူးဓမ္မပီကိုချစ်လို့
ဟုတ်ကဲ့
ကျွန်တော်လှူတာတွေ့ပါတယ
်ဟုတ်ကဲ
့ဟောတော့ဒီဒီသားမှာရှိတဲ့လူတွေကကျွန်တော်လေ့လာထားသလောက်ကလူတယောက်ဟာအနည်းဆုံး1500ရမှသူနေစားရေးတောက်ရေးဖြစ်မှာ
ဟုတ်တယ်
အရှင်ပြေဒါတစ်နေ့တစ်နေ့1500ရမှအရှင်ပြေမယ်အဲ့ဒီ1500ရအောင်စူးစမ်းနေတဲ့လူကိုယ်တိုင်နည်းနည်းပူပူဆိုင်ဆိုင်လေးရတဲ့ခါမှာ50 100လာပြီးတော့သူတို့လှူကြတန်းကြတယ်အဲ့ဒါမြန်မာပြည်ကိုချစ်လို့ပါဆိုတာကိုတက်တည်ပြလို့ရပါတယ်တက်တည်လို့ပဲပြောလို့ရပါတယ
်ဟုတ်ကဲ့ကွန်ပျူတာဆိုရင်တစ်ချိန်တုန်းကဒါစစ်သွားလက်ထက်မှာဆိုရင်ကာလအကြာကြီးအပိတ်ခံခဲ့ရတယ်လေဘာမှလုပ်ခွင့်ပြောခွင့်ဆိုခွင့်အနုပညာလုပ်ငန်းတွေဘာမှလုပ်ခွင့်မရှိခဲ့ဘူးအဲ့လိုနေခဲ့ရတဲ့ဘဝကိုဘယ်လိုဖြတ်သန်းခဲ့တယ်လဲဟိုလူတစ်ယောက်ကတော်တော်လေး depression ဝင်သွားနိုင်တဲ့အနေအထားရှိတာပေါ့နော
်ဘာမ
ှဘဝရည်တည်ရအစားလုံးဝရချိုးခံရသလိုဖြစ်တာပေါ့ဆိုတော့အခုလိုထောင်ဖြစ်လာအောင်ဖြတ်သန်းလာတဲ့ကာလဟာ
စာဖတ်တယ
်လူတစ်ယောက်ကတော်တော
်ဘူးတူတာရဲ့တင်းဆရာမင်းဆရာကြားဆရာတွေရဲ့စကားကိုနားထောင်တယ်ကျွန်တော်မှယုံကြည်ချက်တစ်ခုရှိတယ်ကျွန်တော်ခံယူရတာသူများလွယ်ရင်ကိုခက်ပါတဲ့ကျောဆယ်ကျွန်တော်တင်လာတယ်သူများလွယ်ရင်ကိုခက်လိုက်ပါတဲ့သူများခက်ရင် ကိုလွယ်လိမ့်မယ်ကျွန်တော်အဲ့စကားလေးပြောတယ်နောက်တစ်ခါလောကကြီးမှာတဲ့ဘယ်နေရာရောက်ရောက်ကိုချင်းတရားအရေးကြီးဆုံးမှာတဲ့ကိုချင်းတရားကောင်းမှာတဲ့နောက်တစ်ခါကိုချင်းစာတရားရှိပါတဲ့အဲ့တော့ကျွန်တော်ကိုချင်းစာတရားရဲ့ကိုချင်းတရားရဲ့ထိနေနောက်သူများခက်ရင်ကျွန်တော်လွယ်တယ်သူများလွယ်ရင်ကျွန်တော်ခက်အောင်နေတယ်ဥပမာကျွန်တော်စားတော့ဆိုင်ကျွန်တော်ပိတ်ခမ်းနေချိန်မှာစားတော့ဆိုင်သွားတယ်တောက်ကြစားကြတယ်သူများကြီးတွေပဲကျွန်တော်စားလိုက်တော့လေအဲ့ချိန်မှာကျွန်တော်လည်းတချင်းဆိုပေးပါပြီကျွန်တော်မဆိုဘူးကျွန်တော်မဆိုဘူးကျွန်တော်ကိုတချင်းမဆိုဘူးပိတ်ထားတယ်ပုံမှုကျွန်တော်တောင်းယူတယ်ခင်ဗျားကဘယ်ရလဲပြောအာ तू ကဘယ်ရဘယ်ရတေးကြပြီခိုင်လုံနေဘောကโอเคအဲ့ဆိုကျွန်တော်တက်ဆိုပေးလိုက်တယ်အဆိုပြီးလေတဲ့ခါကျရင်သူတို့ဂျင်းနဲ့သွားတယ်ဂျင်းနဲ့သွားရင်ကျွန်တော်ချင်းမြင်ကျွန်တော်ယူလိုက်တယ်ဒါပဲကျွန်တော်ဟိုဒါပေမဲ့လုံလို့ရလားဆိုတော့အမြင်တော့လုံလို့မရောတခါတလေပဲအဲမွန်ပြည်နယ်မှာကျွန်တော်ပိတ်ခံတော့ကျွန်တော်ရဲ့မိဘများဇာတိပေါ်သွားတာကျွန်တော်ကဒီဒီတချင်းဆိုတဲ့ပွဲလေးမှာကျွန်တော်သွားပြီးတော့အာကျွန်တော်တနက်တွေပိုင်းနဲ့ချိန်ရရဲတွေဟာနည်းနည်းတောက်တော့စားစားတယ်အာမဟုတ်ကြီးတန်းထွက်သွားရင်တေသွားလိမ့်မယ်တချင်းဆိုလာတာမဟုတ်ဘူးဟုတ်ကဲ့ပင်ကလေးပုတ်ဆန်းပြီးတာ
ဟုတ်ကဲ့
အဲ့လိုလေးတွေရှိတယ်အဲ့လိုလေးတွေရှိတယ
်။အနေဆုံးအချိန်ကိုရောက်ခဲ့သလား။အဲ့ဒီကာလတွေမှာဘယ်လောက်ထိအနေဆုံးရောက်သွားလဲ။အမောင်းခင်မှာ
။နေပါတယ်တော့ဒါပေမဲ့ကကျွန်တော်ကကိုယ့်ကိုစိတ်မနှိမ့်အောင်နေတယ်ကွာ။လူနှိမ့်နေမယ်စိတ်မနှိမ့်ဘူးဆိုတာကိုကျွန်တော်သက်သေပြလို့ရတယ်။ကျွန်တော်ကကျွန်တော်လက်မထောင်နေလို့ရတယ်။ဒါကြောင့်မို့လို့ကျွန်တော်လူဘဝမှာချုပ်ဗမာစကားပုံရှိတယ်လေလူသာတည်တယ်နာမည်မတည်ဘူးဆိုတဲ့စကားလုံးမျိုးလို့ပေါ့။ကျွန်တော်ဘဝတည်သွားတယ်1998ကနေစပြီးတော့2008အထိကျွန်တော်ဘဝတည်သွားတယ်ဘဝတည်သွားဒါပေမဲ့ကျွန်တော်ပျော်ပျော်ပဲ
ဆယ်နှစ်ကျော
်ကျွန်တော်ဆယ်နှစ်မှာအေးဆေးပဲအဲကျွန်တော်လုပ်ခဲ့တဲ့အလုပ်တွေကိုကျွန်တော်ပြန်ကြည့်တယ်ကျွန်တော်ကောင်းတာလုပ်ခဲ့တယ်ဆိုကြမယ်ပြောကြမယ်အစီအစဉ်လုပ်တယ်ကျွန်တော်ရဲ့မိန်းမရဲ့ကျွန်တော်မိန်းမရဲ့အမယူလာတယ်ဈေးကွက်စီးပွားရေးစနစ်ဆိုတော့ကျွန်တော်အချိန်ဝယ်တယ်မရောဘူးဒီစီစီလေးကိုလုတ်ပေးပါလို့ပြောတယ်အဲသူတို့ကဒီစီစီကိုသဘောကျပြီးတော့ကျွန်တော်လုတ်ပေးလိုက်တယ်တောက်လျှောက်လို့လာပြီ96ကလုတ်လာတယ်98လည်းကြက်လည်းကြက်ရောဒီစကလုံးတစ်လုံးရောက်အဲ့ဒီချိန်မှာမိဒီကလုံးပြက်နေလို့ကျွန်တော်မိပြက်တဲ့အကြောင်းလေးပြောလိုက်တယ်အဲကျွန်တော်ရမေရှာတော့ပေါ့ထားပါအဲ့ဒါလေးကလည်းလူရဲ့ကျွန်တော်တန်နေလို့ကျွန်တော်ယုံကြည်တယ်ကျွန်တော်ဘုရားသာဘူးကျွန်တော်ဘုရားသာဆိုတန်နေလို့ဖြစ်တာဆိုတော့ယုံကြည်ပြီးခုတည်းအားလုံးကိုခွင့်လွှတ်တယ်အဲ့ဒီမေတ္တာတရားကျွန်တော်အခုပြန်ရတာဒါပါပဲ
ဟုတ်ကဲ့နောက်ဆုံးတစ်ခုလေးဖြတ်တူလေးဖြည့်ပေးပြချင်တာကအခုဒီမှာရောက်ပြီးတော့ဒီအမေရိကန်မှာရှိတဲ့ပြည်သက်တွေရောမြန်မာပြည်ပြည်သက်တွေရောတည်အောင်ဒီကိုမြင့်တာမြင်ရတဲ့ပုံစံလေးကိုပြောပြလို့ရမှာအမေရိကန်မှာဗမာတွေဘယ်လိုနေကြတယ်ကိုအမေရိကန်ပေါ်ကွဲခံစားချက်ပေါ်ဗမာတွေရလို့မဟုတ်အမေရိကန်တနိုင်ငံလုံးပဲဖြစ်ဖြစ်ပေါ့နော်ကိုသွားခဲ့တဲ့နေရာဒေသတွေကိုဒေသန္တရဘူသူတအရနှစ်ဦးနှစ်ဒီမှာရှိတဲ့လူတွေရောဟိုမှာရှိတဲ့လူတွေရောတည်အောင်ပြောချင်တဲ့စကားများရှိလား
အဓိကတော့စီကန်းပါပဲစီကံပါပဲဥပဒေပါပဲဥပဒေလိုက်နာဖို့လိုတယ်စီကံလိုက်နာဖို့လိုတယ်ကျွန်တော်တိုင်းပြည်မှာဥပဒေလိုက်နာဖို့လိုတယ်တိကျသောဥပဒေလည်းရှိဖို့လိုတယ်တိကျသောဥပဒေရှိရမယ်တိကျသောဥပဒေရှိသလိုတိကျသောစီကံရှိရမယ်အဲ့တော့စီကံသည်ဥပဒေသည်အဖြူအမဲမခွဲကြဘဲကြောသားရင်သားမခွဲကြဘဲနဲ့တရားဥပဒေကိုခိုင်ခိုင်မာမာနဲ့တိတိကျကျဆုံးဖြတ်နိုင်မယ်စီကံကိုတိတိကျကျထားနိုင်မယ်ဆိုရင်ကျွန်တော်တိုင်းပြည်မှာမြန်မာပြည်ကလူတွေလည်းစီကံရှိပြီးဥပဒေလိုက်နာမယ်ဒီမှာလည်းဒီမှာရှိတဲ့လူတွေကလည်းဒီမှာရှိတဲ့စီကံဥပဒေကိုလိုက်နာနေရတာပဲလေမလိုက်နာရင်လာထားပဲဟုတ်ကဲ့အဲ့တော့တကယ်တမ်းကျတော့တိုင်းပြည်ကိုထူထောင်တဲ့နေရာမှာတိကျသောဥပဒေတိကျသောစီကံတိကျသောအုပ်ချုပ်ရေးမှုရန်တရားတွေနဲ့ဆောင်ရွက်မယ်ဆိုရင်နိုင်ငံနဲ့နိုင်ငံတိုင်းဟာတူတက်မယ်ဆိုတာကိုကျွန်တော်လက်ခံပါတယ်ကျွန်တော်တိုင်းပြည်ကလူတွေကိုလည်းစီကံရှိစေချင်ပါတယ်ဥပဒေလည်းတိကျသောဥပဒေလည်းရှိစေချင်ပါတယ
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဟုတ်ကဲ့
မြမရေးဆွေးနွေးတာအစီအစဉ်ကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ VOA American တန်ကတင်ဆက်နိုင်မယ့်နှစ်ဖက်အစီအစဉ်တွေကိုမနေ့9ရက်အထိဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်မကြာခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ရွက်မှာတော့အပတ်စဉ်အစီအစဉ်တွေကြားကြမှာဖြစ်ပါတယ်ခင်ဗျာ
ဒီ UI မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်
မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာအခုဆိုရင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီတောတာရှင်တို့ဆက်လက်ပြီးတော့နားဆင်နေကြတာကတော့ VOA မြန်မာပိုင်းရဲ့တင်းနံလေးမနက်ခင်းဒုတိယပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လက်ရှိထုတ်လွှင့်နေတဲ့မီတာလိုင်းတွေအပြင်လိုင်းလက်မီတာ190 kHz 1509ကပါဒုချက်ထုတ်လွှင့်နေပါတယ် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Facebook ကနေအချိန်နဲ့တပြေးညီနားဆင်နိုင်ကြသလို VOA ရဲ့ website ဖြစ်တဲ့ burmese.voanews.com မှာလည်းနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာအခုဒုတိယပိုင်းအစီအစဉ်မှာဆိုရင်သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်ကဘာတလွားထူးခြားဆန်းပြသတင်းများစတဲ့အစီအစဉ်တွေကိုလည်းတင်ဆက်ပေးဦးမှာပါအခုရေဆုံးတော့မြန်မာပြည်ကပေးစာအစီအစဉ်ကိုနားဆင်ရပါမယ်မတ်အေးတနာကျော်စီစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
ရှင် VOE ကိုရေးလာတဲ့တောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့တောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့အနောက်တိုင်းဒေလီတပုတ်နေလဲဖြောပြေးပေးမယ်အပြင်တောရရှင်တွေချင်းချင်းပေးပို့လာတဲ့မြစ်တာဒီလက်ဆောင်နားဆင်ကြရမှာဖြစ်ပါတယ်နော်အခုအရင်ဦးဆုံးတော့ VOE အစီအစဉ်ကိုနားဆင်ပြီးတော့စာရိုးလေးတွေမှတ်ချက်လေးတွေတောရရှင်တွေရေးလာကြတာကိုပြောပြပေးကြပါမယ်ကိုတင်မောင်လက်ဆိုတဲ့တောရရှင် Facebook Messenger ကနေလာရေးတာပါ။မင်္ဂလာပါ။ VOA ကျမ်းမာပြောရှင်ပါစီ။ VOA မြန်မာပိုင်းအစီအစဉ်အားလုံးကောင်းပါတယ်။ကျေးနပ်အားရပါတယ်။အဖွဲ့သားတွေအားလုံးကျမ်းမာကြပါစေလို့ရေးလာပါတယ်။ဟုတ်ကဲ့ပါ။အထူးကျေးဇူးတင်ပါတယ်။အစီအစဉ်ကိုနားဆင်အားပေးတဲ့အတွက်ရောအခုလိုမျိုးဒီကျွန်တော်တို့ VOA အဖွဲ့သားတွေကိုကျမ်းမာပါစေဆိုပြီးဆုတောင်းပေးလာတဲ့အတွက်လည်းကျေးဇူးတင်ပါတယ်နော်။ကိုတင်မောင်လည်းကျမ်းမာပြောရှင်ပါစီလို့ပြန်ပြီးဆုတောင်းပေးကြပါတယ်။နေထူးမြတ်ဆိုတဲ့တောင်းဆင်ကလည်း VOA TV သတင်းတွေကိုနေ့စဉ်ကြည့်ရှုရင်နဲ့ကျေးဇူးတင်မိပါတယ်တဲ့ဘ ഹു သုတရည်လည်းအများကြီးရလို့ပါ Thanks VOA လို့ရေးလာပါတယ်ဟုတ်ကဲ့ပါ You are welcome ပါနေထူးမြတ်ရှင်ဒီတောင်းဆင်ကတော့ရုံမြင့်တကြားသတင်းတွေကိုကြည့်ရှုအားပေးသူဖြစ်ပါတယ်အောင်တန်းဆိုတဲ့တောင်းဆင်ကလည်း VOA သတင်းဌာနကတင်ဆက်တဲ့ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးကိုယ်စိတ်နှပြရွှင်လန်းချမ်းမြေပါစေဆိုပြီးတော့မင်္ဂလာရှိရှိဆုတောင်းပေးလာပါတယ်ကျေးဇူးအထူးတင်ပါတယ်ရှင်ပြောင်းလွင်ကကိုကြွကြအောင်ကတော့တချင်းတောင်းကျင်ရင်ဘလို့တောင်းရမှာလဲဘယ်နေ့တွေတောင်းရမလဲဗျာတဲ့ဘယ်အချိန်ရောက်လဲဖြေချပေးပါတယ်ဟုတ်ကဲ့ကျွန်မကတော့သူ Messenger မှာစာပို့ပြီးတော့မေးလာတဲ့အတွက်အဲ့ဒီမှာပြန်ပြောဖြေချပေးလိုက်ပါတယ်ဒီနေရာကနေတောင်းရင်ရပါတယ်လို့အဲ့ကြောင့်မလို့လဲအဲ့ဒီနေရာမှာသူကတောင်းလာပါတယ်ဒါပေမဲ့တက်ဆက်တယ်ပဲသူမေးလာတာကဘယ်နေ့တွေတောင်းရမလဲဘယ်အချိန်ရောက်လဲဖြေချပေးပါတယ်ဟုတ်ကဲ့ပါ Facebook Messenger ကတစ်ဆင့်စာရေးပြီးတော့တောင်းလာတဲ့အတွက်ကြောင့်မလို့ကျွန်မတို့စီကိုချက်ချင်းရောက်ပါတယ်ဒါမဲ့လေအစီအစဉ်လုတ်တဲ့နေပုံမှာမူတည်ပြီးတော့ဒီကိုအရင်ရှေ့ကနေပြီးတော့တော်ရရှင်ရေးထားတဲ့စာတွေရှိရင်လေကိုရဲ့စာအတွက်မဖော်ပြသေးဘဲနဲ့နောက်တစ်ပတ်ကိုစာအလှည့်ကြတဲ့အထိတော့အဆောင်ရပါတယ်နော်ကိုကြောကြောင်တောင်းလာတဲ့တခြင်းလေးကိုတော့ဒီတစ်ပတ်ထုတ်လွှင့်ပေးပါမယ်ကျွန်မ Messenger ပေါ်မှာလည်းစာပြန်ထားပါတယ်နော်အခုတော်ရရှင်နေနေနဲ့ကျွန်မတို့စီကိုစာရေးပြီးတော့သိကျင်နိုင်မေးတယ်ဆိုရင်ကျွန်မတို့အချိန်ရရင်ရသလို Messenger ပေါ်ကလည်းပြန်ပြီးတော့ဒီအကြောင်းပြန်ပေးပါတယ်လို့တင်ပေးခြင်းပါတယ်သူ့လိုပဲနောက်ထပ်ဒီ Messenger ကနေလှမ်းမေးလာတဲ့တော်ရရှင်တယောက်ကတော့ Shine နေခါပါသူက I like to study EDM music program please give me a link နဲ့သူ EDM သင်ကန်းစာအစီအစဉ်ကိုလေ့လာခြင်းလို့အဲ့ဒီအစီအစဉ်နားထောင်လို့ရတဲ့ link လေးပို့ပေးပါလို့ပြောလာပါတယ်ဟုတ်ကဲ့ပါအစီအစဉ်တစ်သက်ကိုနားထောင်ခြင်းနဲ့ဆိုတော့ကျမတို့ရုံမြင့်တန်ကြားကထုတ်လွှင့်ပေးတဲ့အချိန် radio ကနေထုတ်လွှင့်ပေးတဲ့အချိန်ပြီးတော့အဲ့ဒီအစီအစဉ်တွေကိုဒီ Facebook စာမျက်နှာမှာတိုက်ရိုက်ထုတ်လွှင့်ပေးတာဒါမှမဟုတ်လည်းအစီအစဉ်လွှင့်ပေးတဲ့အချိန်မှာ Facebook စာမျက်နှာပေါ်မှာတင်ထားတာတွေကိုကြည့်ရှုလို့ရပါတယ် Tomorrow, your viewing, Nemawa website is up today. Permis.viewingnews.com website, Masu, and Tomorrow, the edit is single. A damn fine your salary or piece on Tin Happy Valley. Tidors in Shiny Cargo, Messenger of Boani, but tomorrow, viewing Nemawa website, Sanyanago, Poppy, like Barino. A website, Sanyanago, Yawino, EDM, Dingers, at Tin Happy, Sanyanago, Yaw, and Toyamaba. Viewing Mula, Sanyanabo, Yaw, and Tidorashin. Shiny cut, Dwajine, a season Samyanago Blue Dwayal, a cupio diamino. Tomorrow Mula Samyanavoga, view a menu Bawama, English and Lila Miss or Niago. Dwa Yu like this ring, Elima, Tablo Yucheluya, English acting and as season a Paula Valime. Ama Robertamauzo, a young American though, EDM a season Sure, Sajang Mepsipani. Amyago Dwan Nilaino, EDM thing and as Samyanago Jabalime. Ama, a damn fine will let in half bit low. Thing and as a songule, Sadanetoga, Pashuna Mari. Kunabio to the Regma, a messenger and a bureau link, and your poppy Tawarino. A season ago, Kulumu Nasin Chishu. I'll be there to a 2 days of the ဒေါ်ရှင်နေကိုနောက်ပိုင်းမှာတော့မြန်မာတခြားနေတွေဘုံနဲ့မြစ်တာဒီလက်ဆောင်ဖြောပြပေးမှာဖြစ်ပါတယ်ရှင်အခုတော့ဒေါ်ရှင်နေရဲ့ပေးစာတွေကိုဆက်ပြီးတော့ပြန်ကြားပေးကြပါမယ်ရွေးအစီအစဉ်တွေကိုဘယ်လိုဖမ်းယူနားဆင်ရမလဲဆိုတော့မေးလာတဲ့ဒေါ်ရှင်တရားရဲ့စာကိုပြန်ကြားပေးကြပါမယ်လူစိုးကျော်ဆိုတဲ့ဒေါ်ရှင် Facebook မှာလက်ကင်ဖုန်းနဲ့ကျမတို့အစီအစဉ်ကိုနားထောင်ခြင်းနဲ့ဆိုရင်တော့အဲ့ဒီလက်ကင်ဖုန်းကအင်တာနက်နဲ့ချိတ်ဆက်လို့ရတဲ့ဖုန်းဆိုရင်တော့ကျမတို့ viewing မြန်မာပိုင်းအစီအစဉ်တွေကိုဒီလက်နှစ်မျိုးနဲ့နားဆင်နိုင်ပါတယ် ဖီယိုအေးနျူးစ်ဒေါ့ကောဆလက်ဘာမီဆိုတဲ့လိပ်စာမှာတွားပြီးတော့နားဆင်နိုင်တာပါဒါမဲ့အဲ့ဒီထက်ပိုပြီးတော့ဖေ့စ်ဘွတ်လူမှုကွန်ရက်စာမျက်နှာကတဆင့်နားထောင်မယ်ဆိုရင်ဒေါ်ရရှင်နေတယ်လီဖုန်းသုံးတဲ့ဒေါ်ရရှင်နေပို့ပြီးတော့အဆင်ပြေလွယ်ကူတာတွေ့ရပါတယ် Facebook မှာ view ရေးဘာမီစ်နျူးဆိုပြီးတော့ကျမတို့ရေး view ရေးမြန်မာပိုင်းစာမျက်နှာကိုအရင်ရှာလိုက်ပါ view ရေးဘာမီစ်နျူးဆိုပြီးတော့view ရေးမြန်မာပိုင်းစာမျက်နှာကိုအရင်ရှာကြည့်ပါနော်အဲ့ဒီမှာရုပ်မြင်သံကြားရော
ရှင်ရဲ့ရင်ဖွင့်စာတွေကိုဆက်ပြီးတော့ဖော်ပြပေးသွားခြင်းပါတယ်ပထမဆုံးရှမ်းပြည်တောင်ပိုင်းကနေပြီးတော့မူရစီပြည်တနာရှိနေလို့ဆိုပြီးတော့စိတ်နေပြီးတော့စာရေးလာတဲ့တော်ရရှင်ခွန်မရဲ့စာကိုဖော်ပြပေးခြင်းပါတယ်မင်္ဂလာပါ
ဒီကေဘဲဥပဒေဆိုတာမရှိတော့ဘူးလားရဲလုံးကြုံရေးဆိုတာလည်းမရှိယောက်ျားလေး80ရာခိုင်နှုန်းကငွေရစီဝါတွေတုံးနေတာကိုမြင်ရပါတယ်တကယ်ကိုစိတ်မကောင်းပါဘူးငွေရစီဝါနှိမ်နေရေးတွေတကယ်ပဲမနိုင်တာလားဒါမှမဟုတ်တခုခုပဲဖားနေသလားတဲ့ယောက်ျားလေးတွေတော်တော်များများငွေရစီတုံးနေကြတယ်ဒေတာဖွံ့ဖြိုးရေးအတွက်အထူးစိတ်မကောင်းဖြစ်ရပါတယ်ဆိုပြီးတော့တော်ရရှင်ခွန်မကြီးလာတာပါဖုန်းတာဝါတိုင်းရွာ
ကျွန်တော်တို့မှာတခြားလက်လန်းမမိတာကြောင့် VOA သတင်းဌာနကိုအားကိုပြီးတော့တင်ပြအပ်ပါတယ်ကျွန်တော်တို့နိုင်ငံလိုတခြားနိုင်ငံတွေမှာလည်းပဲလူနေထူတတ်တဲ့ရက်ကွက်ကြေးရွာတွေမှာဖုံးတာဝါတိုင်းတွေစိုက်ထူကြတာပါပဲလားဥပမာအင်္ဂလန်ဂျပန်နော်ဝေးကာတာနိုင်ငံတွေမှာကျွန်တော်တို့နိုင်ငံလိုရက်ကွက်ကြေးရွာတွေမှာဖုံးတာဝါတိုင်းစိုက်တယ်မစိုက်ဘူးသိကြပါတယ်ဗုဒ္ဓဘာသာမြန်မာနိုင်ငံမှာရွေကျက်ရှိရှိလှုပ်ဆောင်နေတာလားဆိုတာကိုလည်းသိက
ni pipula bae. Di toras ni sago jemi pachiro di forum da watai ni ya. Luriye jema yi go balau da ma eni e pe nai ne sure a jango jita ra duya wale. Okay ba, di toras ni go pi pe ya me suena yin zong se e yang jo jena garo. di cell phone tower dai ni jang cancer yoga phit nai ne soa ma hou pao lo be phit chin ma de American Cancer Society American Cancer Apwae ga te cha tu te tana alou pi lo ma tu lo pyo tha da phit par de tu lo website ma win pi lo chin nai ma ye no cell phone tower dai ni ga ne thau lwin na ga RF lo atu ga kho de radio frequency signals radio line ni be phit par de Now, cell phone tower in a Myanmar town of Madrid line of phone in a chase a yan and a pit at Rajamlo. Through the total radio line alley, FM radio line all out, the microwave line all out where Abjoni be chipari. American Beyond Zoom are all the Beyond Zoo, Saturday Commission, FCC, the radio line RF line at Balauti Tidwin and the MGULES were at Tamapita and Shibari. Ayo di cell phone tower ni ya twet de radio line ga ai line a ni tha thi mi yak phu lo so ba de pi lo british ga ni pi lo tuditana ta khu ma ro mi da su 1000 klin nge ri shi de mi da su 1000 ko tuditana lou chi ro klin nge bwa ri ma phit de de cancer yoga myo ri ga cell phone tower line na ma nei thai mu ne asat san mu ma shi u so da twet ya de lo le so ba de da ja mo di taw ra shin ni ne sai mo bu go naw pi lo naw pi lo tu ye sa ma ta kha de pe lai de lo myo di Buddha Bada Jiva Yakwa Dia Madilo cell phone Tawara in it town below Buddha Bada Jiko Nane Nimu Lonely Ragaro Tabatimare da Jalu Regani Biro, Dominica Nangemas Bada Yetikyom Pianlo, Supumuri Pianlo, a Jaudiari portrait on the Minda that change out Biro, Los Anelu Yusayavari, Sabina, a Tauta Yaro, the American Piazumarama, Ba Tautama, Madrius Radilumio, Jama Yepoesi Regani, dear Wimpioni Apsipari, DP Gujano, Sinine Edwala Pionimari. မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ဗီဒီယိုတွေကနေပြီးတော့မေတ္တာတိလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်တာဆိုရင်တော့ကျမတို့ဗီဒီယိုကိုစာရေးသားဖို့ဖိတ bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်လေးစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။အခုတော့ view ရတော်ရရှင်လေးကိုတော်ရရှင်တယောက်တောင်းထားတဲ့တခြင်းနဲ့ဖြောပြပေးကြပါတယ်ရှင်။ Messenger ကနေပြီးတော့သူကအစာရေးပြီးတော့တခြင်းတောင်းလာတာဖြစ်ပါတယ်။ပြင်ဦးလေးမျိုးကမောင်လေးကြော်စွာဝင်းကနေပြီးတော့ကြောက်စင်မျိုးကအဖိုးနဲ့အဖွားအတွက်ဝေလာရဲ့အနည်းဆုံးရန်သူဆိုတဲ့တခြင်းလေးတောင်းဆိုခြင်းပါတယ်။ကျေးသီးမြို့နယ်လုံဖုရက်ွက်ကညီလေးစိုင်းတန်းအောင်ခေါ်စိုင်းခန့်အောင်အတွက်လေအမြဲတမ်းတတိယနေပါတယ်ဆိုတဲ့စကားလေးလည်းပါခြင်းပါတယ်။ဗီရီအဖွဲ့သားတွေထာဝရအောင်မြင်ပါစေလို့ဆုတောင်းပေးပါတယ်။ပထမဦးဆုံးတခြင်းတောင်းတာမလို့သူတခြင်းတောင်းတဲ့နေရာမှာအမှားပါရင်လည်းတောင်းမှမှာလေဟုတ်ကဲ့။တခြင်းတောင်းတာဘာမှမမှားပါဘူးနော်။တခြားတော်ရရှင်တွေလည်းတည်သွားရအောင်ထပ်ပြောချင်တာပါအခုလိုမျိုးဒီတော်ရရှင်လိုမျိုး Messenger ကပို့ပြောလဲတချင်းတောင်းလို့ရတယ်လို့ Facebook စာမျက်နှာလည်းကျမတို့သတင်းတွေအောက်ကနေပြောလဲလာစာရေးပြောတချင်းတောင်းလို့ရပါတယ် email ကနေတချင်းတောင်းမယ်ဆိုရင်တော့ကျမတို့ email လိပ်စာ bambi@voanews.com စီကိုစာရေးပို့ပြီးတော့တချင်းတောင်းနိုင်ပါတယ်နော်ဒီတော့ဒီတစ်ပတ်ဒီတော်ရရှင်တောင်းဆိုထားတဲ့ဒီကိုကျော်စွာဝင်းပြင်းဦးလည်းကကိုကျော်စွာဝင်းတောင်းဆိုထားတဲ့ဝေလာတီဆိုထားတဲ့အနည်းဆုံးရန်သူဆိုတဲ့တခြင်းလေးနဲ့ဖြောပြပေးကြပါမယ်။ဒီတခြင်းတောင်းထားတဲ့သူတွေနဲ့တကွာတော်ရရှင်နဲ့အားလုံးနှစ်ထိုက်ခံစားနိုင်နိုင်မယ်လို့မျှော်လင့်ပါတယ်ရှင်။နားဆင်ကြပါဦးနော်။
路见那对公仔你有多吧我觉得苦了苏州飞开来吧老三的亚马阿吃叫我自己的路吧我最喜欢的亚吉吧苦吧阿滴滴恰恰滴几座吃他的亚老舅把面吐的他谁不来他那些马不是他母母是的地他没变了个弄弄如果
ဆိုထားတဲ့အနည်းဆုံးရန်သူဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွဲ့စာတွေနဲ့တေးသချင်းတောင်းလွှာတွေကိုတနင်္ဂနွေညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်အနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့လည်းဓာတ်ရိုက်နားဆင်လို့ရပါတယ်ဖိထုတ်ပေးခဲ့ပြီးတဲ့အစီအစဉ်ကိုတိုက်ရိုက်နားမထောင်လိုက်ရဘူးမကြည့်ရှုလိုက်ရဘူးဆိုတော့ VOA ရဲ့အင်တာနက်အစာမျက်နှာမှာပြန်ပြီးတော့နားဆင်ကြည့်ရှုနိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက bermis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါဦးနော်။တော်ရရှင်များအားလုံးဆင်နွှဲခြင်းဖြစ်ပါစေ
။မနာနဲ့တိတ်ခပြတ်ထွက်သွားပါ You stay
ဒါတော့မအေးတန်နာကျော်ရဲ့မြန်မာပြည်ကပေးစာအစီအစဉ်ကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုကတော့သတင်းစာဆရာဦးစီတူအောင်မြင့်ရဲ့ပြည်တွင်းတုံးသက်ချက်အစီအစဉ်ကိုထုတ်လွှင့်ပေးဖို့အချိန်ရောက်ပါပြီ။လွတ်တော်မနိုင်မီဒီယာကိုမီးနဲ့ရှို့ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးကြင်ပြထားပါတယ်။မအင်ဂျင်နီယာကကုညီတင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ။
အခုရပိုင်းသတင်းမီဒီယာသမားတွေနိုင်ငံရေးသမားတွေလွှတ်တော်အမတ်တွေစိတ်ဝင်စားနေကြတဲ့ကိစ္စတစ်ခုကတော့ရန်ကုန်တိုင်းအစိုးရကနေ11မီဒီယာကအယ်ဒီတာ3ယောက်ကိုပုံမှန်905ခွေနဲ့ဖမ်းပြီးထောင်ထဲထည့်ထားလိုက်တဲ့အမှုပါရန်ကုန်တိုင်းအစိုးရရဲ့အဲ့ဒီလုပ်ရပ်ကိုမြန်မာနိုင်ငံသတင်းမီဒီယာကောင်စီအပါအဝင်ပြည်တွင်းပြည်ပမီဒီယာအဖွဲ့အစည်းတွေကအပြင်းထန်ဝေဖန်ရှုတ်ချကြပါတယ် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရပုဂ္ဂိုလ်ပြန်ကြားရေးဒုဝန်ကြီးနဲ့ NLD အမတ်တွေကလည်းမထောက်ခံကြပါဘူးပြဿနာဘလို့ဖြစ်ရတာပါလဲဝေဖန်ချက်ဆောင်မရေးသားဖော်ပြယုံနဲ့မီဒီယာသမားတွေကိုခုလိုအာမခံမရနိုင်တဲ့ပုံမှန်တက်ပြီးဖမ်းဆီးထောင်ထဲထည့်ခဲ့တဲ့ရန်ကုန်တိုင်းအစိုးရအဖွဲ့ရဲ့လုပ်ရမှန်ပါရဲ့လားဆိုတာကုတ္တပတ်လေးလာသုံးသပ်ကြည့်ကြရအောင်ပါ
ဇလန်းဟာပြီးခဲ့တဲ့တပတ်ရန်ကုန်တိုင်းလွှတ်တော်အစည်းအဝေးကစတယ်လို့ပြောနိုင်ပါတယ်တိုင်းလွှတ်တော်အစည်းအဝေးမှာတိုင်းစင်းစစ်ချုပ်အစီရင်ခံစာတင်အဲ့ဒီအစီရင်ခံစာပါအချက်တွေပေါ်မူတည်ပြီးအမတ်အတော်များများကတိုင်းအစိုးရကိုအပြင်းထန်ဝေဖန်ကြပါတယ်အဲ့ဒီလိုဝေဖန်တဲ့အထက် NLD အမတ်တွေအများစုပါဝင်ပါတယ်တချို့အမတ်တွေကဆိုရင်ပြည်သူ့ဗဏ္ဍာငွေအသုံးပြုပုံနဲ့ပတ်သက်ပြီးတိုင်းအစိုးရဟာဖွဲ့စည်းပုံအခြေခံဥပဒေကိုကျော်လွန်လှုပ်ဆောင်နေတယ်ဆိုတဲ့အထိထောက်ပြကြသလိုဘီလီယံနဲ့ချီတဲ့ချေးငွေတွေရယူထားတာဟာလေလွှတ်တော်ရဲ့ခွင့်ပြုချက်နဲ့ရယူထားတာတွေမဟုတ်ပဲလူပုဂ္ဂိုလ်နာမည်တွေနဲ့ထားတာဖြစ်တဲ့အတွက်ပြန်ဆက်ရမယ့်ကိစ္စလွှတ်တော်ကသဘောမတူဘူးဆိုတဲ့အထိပြင်းပြင်းထန်ထန်ဝေဖန်ခဲ့ကြပါတယ်။ရန်ကုန်တိုင်းဆိုရဘက်ကတော့စီးရင်စစ်ချုပ်အစီရင်ခံစာနဲ့ပတ်သက်ပြီးဘာမှမမေ့ရရရှင်းလင်းတာခြေပတာမတွေ့ရပါဘူး။ဒီလိုနဲ့တိုင်းလွှတ်တော်ကနေစီးရင်စစ်ချုပ်အစီရင်ခံစာကိုအတည်ပြုပေးလိုက်ပါတယ်။နောက်ပိုင်းမှာတော့စင်းစစ်ချုပ်စင်းခန်းစားပါအချက်တွေလွှတ်တော်တွင်အမတ်တွေရဲ့ပြောစကားတွေကိုအခြေခံပြီးဝေဖန်ချက်ဆောင်မတွေရေးကြတာကိုလည်းတွေ့မြင်လာရပါတယ်။အဲ့ဒီထဲမှာအခုတရားစွဲခံရတဲ့11ကဆောင်မလည်းပါဝင်ပါတယ်။ဆောင်မကတော့အောက်တိုဘာလ10ရက်နေ့ထုတ် 11 Channel စာမျက်နှာ26မှာဖော်ပြထားတဲ့အမဲရှုံးနေတဲ့73စီဆိုင်တွေပိတ်ရေးငွေချေးသူဘသူမှန်းမသိတဲ့ကြောင်းကားနဲ့လူနာမည်ပေါက်တည်သူရှယ်ယာဖြစ်ပြီးရေးသားသူကဖြိုးဝေပါဆောင်မရဲ့တတိယအပိုင်းမှာရန်ကုန်တိုင်းကိုကိုကျွန်းမြို့နယ်အမှတ်1မဲဆန္ဒနယ်မြေကလွတ်တော်အမှတ်ဦးတင်ဝင်းရဲ့လွတ်တော်တွင်ပြောဆိုချက်ကိုဓာတ်ရိုက်ကိုးကားပြီးဖော်ပြထားပါတယ
်။အမှတ်ဦးတင်ဝင်းကရန်ကုန်မက်ထရိုပိုလီတန်ဒီဗလော့ပ်မန့် Public Company Limited ရဲ့ယင်းနည်းမြှုပ်နှံမှုမှာအစုရှယ်ယာပိုင်ဆိုင်မှုတွေကိုတစုကိုတသိန်းလုံးနဲ့လူပုဂ္ဂိုလ်နာမည်တွေနဲ့ဖော်ပြထားတာကိုတွေ့ရပါတယ်။ဥပမာဦးမြင့်ဆောင်အဖွဲ့ကိုစားဆိုရင်အစုရှယ်ယာပေါင်း63,900ဒေါ်နီလာကျော်တရားဥအောင်မျိုးထွေးတရားဒေါ်မီမီသွဲတရားဥမြင့်နိုင်တရားဥအေးအောင်စီဝိုင်းလုပ်ငန်းရှင်တရား အစုရှယ်ယာတွေကိုအစိုးရရဲ့အများပိုင်ငွေတွေနဲ့အစုရှယ်ယာဝယ်တဲ့အခါမှာပုဂ္ဂလိကနာမည်တွေနဲ့သုံးထားမယ်ဆိုရင်အကြောင်းတစ်စုံတစ်ခုခုကြောင့်အလွဲမှဖြစ်ခဲ့မယ်ဆိုရင်ပြည်သူဘန္တာငွေဆုံးရှုံးနိုင်မယ်လို့သုံးသပ်လို့ရပါတယ်ဆိုပြီးဖော်ပြထားပါတယ်အဲ့ဒီချက်ကိုပဲဆောင်းမရှင်ကတိုင်းဆွေရစီမံကိန်းနဲ့ဘန္တာရေးဝန်ကြီးဆိုတဲ့ယာရူအောက်မှာပြည်သူဘန္တာရှယ်ယာတွေက
အစိုးရရဲ့ရှင်းလင်းချက်မှာတော့ရန်ကုန် Metropolitan Development Public Company Limited ဆိုတာဟာရန်ကုန်တိုင်းအစိုးရရဲ့အစုရှယ်ယာ9သိန်းကျော်နဲ့မြန်မာ Construction and Development Company Limited ဟာရှယ်ယာ4သိန်းကျော်နဲ့ဖွဲ့စည်းထားတာဖြစ်တဲ့အကြောင်းတိုင်းစီမံဘဏ္ဍာဝင်ကြီးဦးမြင့်တောင်းကတိုင်းစိုးရကူစားပြုပြီးကုမ္ပဏီမှာပါဝင်တာဖြစ်တဲ့အကြောင်း11ဆောင်းမမှဖော်ပြထားသလိုဦးမြင့်တောင်းနာမည်အောက်မှာပြည်သူဘဏ္ဍာရှယ်ယာတွေကိုထည့်ဝင်ထားတာမဟုတ်တဲ့အကြောင်းဆောင်းမရှင်က11 Channel မှာမှန်မှန်မကန်ဖော်ပြရေးသားလို့ရှယ်ယာထည့်ထားတဲ့မြမဆောက်လုပ်ရေးနဲ့ဖွံ့ဖြိုးရေးအများပိုင်ကုမ္ပဏီဘက်ကတာဝန်ရှိသူတွေအစုရှယ်ယာရှင်တွေရဲ့စိတ်မှာထိတ်လန့်တာစိုးရိမ်တာထူထောင်ထားတဲ့ကုမ္ပဏီကိုအများပြည်သူအယုံကြည်ပြက်စေတဲ့အပြင်တိုင်းစိုးရဖွဲ့ကိုပြည်သူတွေကအကြင်ညိုပြက်ပြီးအယုံကြည်မဲ့ကအများပြည်သူကအစိုးရကိုပြစ်မှုကျူးလွန်လာအောင်ပြုလုပ်လို့ပုံမှန် 905 ခါခွေနဲ့ဆွဲရတာလို့ဆိုပါတယ်။ရန်ကုန်တိုင်းစိုးရရဲ့ရှင်းလင်းချက်အရအဆောင်မပါအစုရှယ်ယာကင်းကနန်ကွဲလွဲတယ်ဆိုရင်အမတ်ရဲ့ပြောဆိုချက်ကမှားနေတာဒါမှမကစည်ရင်စစ်ချုပ်အစီရင်ခံစာပါအချက်ကမှားနေတာဖြစ်နိုင်ပါတယ်။ဝေဖန်ချက်ကလည်းလွှတ်တော်တွင်အမတ်ကတရားဝင်ဝေဖန်တာကိုစောင်းမရှင်ကတန်ရောင်လိုက်ပြီးဝေဖန်ဒါလောက်ပဲရှိတာပါ။ဘာမှတိတ်ထူးတာမပါပါဘူး။ဒီအတွက်ရန်ကုန်တိုင်းအစိုးရဟာအခြားလုံနိုင်ကိုင်းနိုင်တာအများကြီးရှိနေပါလျက်တခုမှမလုပ်ပဲအယ်ဒီတာတွေဖန်စီထောင်ထဲအပုတ်ခံရအောင်တရားစွဲတာကတော့အမှန်တရားဒါမှမဟုတ်တရားမျှတမှုကိုလိုချင်တာဟုတ်ရဲ့လားဆိုတာမေးခွန်းထုတ်เสียဖြစ်နေပါတယ်။ရန်ကုန်တိုင်းအစိုးရလုံနိုင်တာကအဖြစ်မှန်ကိုသတင်းစာရှင်းလင်းပွဲလုပ်ပြီးဆောင်းပါပါအချက်မှားနေတာကောက်ချက်တွေမှားနေတာတနည်းအားဖြင့်တိုင်းမက်ဥတင်ဝင်းရဲ့ကိန်းကနန်မှားနေတာကောက်ချက်ချလွဲနေတာတွေကိုရှင်းနိုင်ပါတယ်။အဲ့ဒီလိုရှင်းလိုက်တာနဲ့နောက်နေမီဒီယာအားလုံးကဖော်ပြပြီးတဲ့နောက်ရှင်းလင်းသွားပါလိမ့်မယ်။အစုရှယ်ယာထည့်ထားတဲ့ပုဂ္ဂလိကကုမ္ပဏီဘက်ကလည်းဘာမှစိုးရိမ်ပူပန်မှုဖြစ်မှာမဟုတ်ပါဘူး။ဒါကိုမကျေနပ်သေးရင်အမားပြင်ဆင်ချက်ထည့်ဖို့11 Media ကိုတရားဝင်တိုက်ရိုက်တောင်းဆိုနိုင်ပါတယ်။ဒါမှမဟုတ်မြန်မာနိုင်ငံသတင်းမီဒီယာကောင်စီကိုအကြောင်းကြားပြီးကိုလိုတာပြောဆိုနိုင်ပါတယ်။ဒီလိုတောင်းဆိုတာကို11ဘက်ကမလိုက်လျောဘူးဆိုရင်တရားစွဲဆိုဖို့လောက်ကင်နိုင်ပါတယ်။တရားစွဲဆိုရမှာလေမျှတမှုရှိအောင်သတင်းမီဒီယာဥပဒေနဲ့ဖြစ်စေအသရေဖြတ်မှုပုံမှန် 900 နဲ့ဖြစ်စေရောကြီးကြီးကျယ်တောင်းနိုင်အောင်တရားမမှုနဲ့ဖြစ်စေဆွဲဆိုနိုင်ပါတယ
်အခုတော့ဖြစ်နေတဲ့ပြဿနာနဲ့သိမသက်ဆိုင်တဲ့ပုံမှန် 900 ခနဲ့တရားစွဲတာကတော့မသင့်တော်ပါဘူးဒီပုံမှန်ဟာအာမခံမရနိုင်ဒါကြောင့်မီဒီယာသမားတွေကိုချက်ချင်းထောင်ထဲပို့ထောင်ထဲကနေတရားရင်ဆိုင်စေခြင်းလို့သုံးတာလားဆိုတာကလည်းမေးခွန်းထုတ်เสียပါဒီစစ်တခုလုံးကိုခြုံကြည့်လိုက်ရင်ရန်ကုန်တိုင်းအစိုးရအနေနဲ့လွတ်တော်တွေအကြီးအကျယ်ဝေဖန်ခံရမှုမှာလွတ်တော်ကတော့ဘာမှမတုံ့ပြန်ရဲပဲအနိုင်ယူလို့ရတဲ့မီဒီယာကိုပဲမဲပြီးဖိနှိပ်နေတာလို့ကောက်ချက်ချနိုင်ပါကြောင်းတင်ပြလိုက်ရပါတယ
်။ဒါကတော့ဦးစီးသူအောင်မြင့်ရဲ့ပြည်ပင်းတုံးသက်ချက်စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ကဘာတလွားထူးခြားဆန်းပြသတင်းများအစီအစဉ်ကိုနားဆင်ရပါမယ်။ဒူးချာချာဒီတစ်ပတ်ရဲ့သတင်းတွေကိုမတ်ဤတဆင်နဲ့ကိုငင်းညန်းတို့ကစူးစီးတင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
။ဒီဖုန်ငင်ကပင့်ကိုလူသားအမိုက်ကောက်တဲ့လူတယောက်ကြောင့်ပြောပြချင်ပါသေး။ပြည်နိုင်ငံအလေပိုင်းဟူနန်ဒီသားကပြည်မန်တောင်မှာအလုပ်လုပ်တဲ့ကျုံးလင်းဟာပင့်ကူလူသားအမိုက်သိမ်းသူအဖြစ်တောင်ပေါ်ကနေပြီးတော့တောင်အောက်ကိုကျူးနဲ့တွဲဆင်းပြီးတော့အမိုက်သိမ်းရတာပါ။အော်တိုမားတရနေ့ကနေပြီးတော့ခလင်းနေ့ထိအမျိုးသားပိတ်ရမှာခီးသွားဧည့်သည်အများဆုံးလာရောက်ကြတာဖြစ်ပြီးတော့အမိုက်တွေလည်းအများကြီးကျန်နေကြတာပါ။တောင်အောက်ရောက်သွားတဲ့အမိုက်တွေကိုရှင်းဖို့အတွက်မီတာ1500ကျော်အမြင့်ကနေပြီးတော့ကျူးနဲ့တွဲဆင်းပြီးတော့အမိုက်ကောက်ရတာပါ။အခုလိုလောက်ဟာအန္တရာယ်များတာကြောင့်လူကိုပင်ပန်းစေပြီးတော့ပုံပန့်တရားရတာမျိုးတွေလည်းဖြစ်တတ်ပါသေး။ဒီနေ့မှာတော့လူတွေအများကြီးလာပေမဲ့လည်းဧည့်သည်တွေကိုအမိုက်မပစ်ဖို့နှိုးဆော်လာကြပြီးတော့အမိုက်စည်းကမ်းမဲ့ပြစ်တာနဲတဲ့အတွက်သူ့အလို့တတာလေးဆိုပြီးတော့ကျွန်ကပြောပါရစေ
။ရုရှားနိုင်ငံဇလန်ဒို grass မြို့မှာလမ်းမေးကြောင်အကောင်80လောက်ကိုထိမ့်မှုလူရှာနေပါတယ်။ Kaliningrad data မှာရှိတဲ့အဲ့ဒီမြို့မှာစီဗေမှာကြောင်ထိမ့်မှုအတွက်အလို့လာလျှောက်သူ80လောက်ရှိပြီးတော့ ီမျိုးမှာကြောင်ရုပ်ထုလေးတစ်ခုထုထားတယ်လို့ရုရှားမှာရှိတဲ့မျိုးတွေကကြောင်ချစ်ဆုံးမျိုးတစ်ခုအဖြစ်လူသိညာလောင်လုပ်နေတာဖြစ်ပါတယ်။အဲ့ဒီအတွက်လည်းမျိုးရဲ့ဒစိမ့်မှာကြောင်ပုံလေးထည့်သွင်းခဲ့ပါတယ်။နောက်ဆုံးမှာဒေတာကန်ဆဗလာနာလိုကန်နိုဗာကိုမျိုးကကြောင်တွေကိုထိမ့်သိမ့်ဖို့အတွက်အလုပ်ခန့်ခဲ့ပါတယ်။သူ့အတွက်စပိန်တစည်းအစိမ်းအောင်ဒေါက်တာအပေါ်ကုတ်ဝစ်ဆုံးလေစည်းနဲ့အုပ်ထုပ်ပါတဲ့ယူနီဖောင်းတစ်စုံထုတ်ပေးထားပါတယ်။ဒလကို85ဒေါ်လာလောက်နဲ့ခန့်ထားတာဖြစ်ပြီးမျိုးမှာရှိတဲ့ကြောင်တွေသူ့စပိန်လိုက်စည်းနိုင်တယ်လို့အစားကောင်းကောင်းစားဖို့ပြောပြောရွှေရွှေရှိဖို့အတွက်သူ့မှာတာဝန်ရှိပါတယ်ခင်ဗျာ
။ဒီစစ်ဖြစ်ပေါ်နေတဲ့ရေမနိုင်ငံဆန္ဒမျိုးတော်ကတစ်တဲ့အိမ်လေးတစ်ခုမှာနေရတဲ့လူတယောက်အကြောင်းကိုပြောပြချင်ပါတယ်။ခလေးဘွားတုန်းကလို့စိတ်ကူးရင်ဆန်းဆန်းတစ်တဲ့အိမ်ကိုဖန်တီးပြီးတော့နေနေရတော့မဟုတ်ဘဲနဲ့စစ်ပွဲနဲ့ဆင်းရဲမွဲတေမွေကြောင့်ခုလိုနေနေရတာပါ။အင်ဂျီနီခေါင်းပေါင်းဖြူပစိုးကိုဝတ်ဆင်ထားပြီးတော့အသက်29နှစ်အရွယ်အမက်ဟူဘေချီကတော့အရင်ကကုံစုံဆိုင်ပိုင်ရှင်တူဖြစ်ပါတယ်။ငွေကြီးဖောင်းဖွားမှုတွေနဲ့အကျွေးတင်မှုတွေကြောင့်သူ့ရဲ့ဆိုင်ကိုပိတ်လိုက်ရပါတယ်။လူမွေးစင်းခံလိုက်ရပြီးတော့သူ့နေထိုင်ဆိုင်ဖွင့်ခဲ့တဲ့နေရာ၅ရင်းကကိုလည်းမပေးနိုင်တဲ့အတွက်မြို့လယ်လမ်းမပေါ်ကတစ်ပင်တစ်ပင်ပေါ်မှာအိမ်ဆောက်ပြီးတော့နေနေရတာပါ။သူ့ရဲ့အိမ်ကိုတစ်သားပိုင်းစားဆောင်နဲ့အဝတ်စအပိုင်းတွေကိုအသုံးပြုပြီးတော့စောက်ထားတာဖြစ်ပြီးတော့အလင်းရောင်အတွက်ဆိုလာပြားကိုတုံးထားပါတယ်။အခုလက်ရှိမှာတော့အားကစားရုံတစ်ခုမှာအဆောက်လုပ်နေပြီးတော့စားတောက်ရုံလောက်ပဲလှခရရတာဖြစ်ပါတယ်။လူဦးရေ22တန်းရှိတဲ့ရေမြေနိုင်ငံမှာအီရန်ကြောထောက်နောက်ခံပေးထားတဲ့ဟူတီတပုံတွေနဲ့ဆော်ရီညွန့်ပေါင်းတပ်ဖွဲ့ထောက်ခံပေးနေတဲ့အစိုးရတို့တိုက်ခိုက်နေတာအခုဆိုရင်၄နှစ်ရှိပြီဖြစ်ပြီးတော့အငက်ဘေးနဲ့လည်းရေဆိုင်နေရတာဖြစ်ပါတယ်ရှင
်။ဗြိတိန်နိုင်ငံလန်ဒန်မြို့မှာတော့အစင်းတောင်ပုံစံစောက်လုပ်ထားတဲ့ Echo Dress အရက်ဘားတစ်ခုဖွင့်လှစ်လိုက်ပါတယ်။လာရောက်တောက်သုံးမဲ့သူတွေဟာအတင်းသားဝစ်ဆုံလိန်မော်ရောင်ကိုဝစ်ဆင်ရမှာဖြစ်ပြီးတော့မှောင်မှောင်မဲမဲအခန်းတွေမှာအဆောင်တွေရဲ့အောင်းငေါချင်းကိုလည်းခံရမှာဖြစ်ပါတယ်။အမေရိကန်နိုင်ငံဆန်ဖရန်စစ္စကိုမြို့ကနာမည်ကြီး Elko Dress အချင်းတော်နာမည်ကိုအတူယူပေးထားတာဖြစ်ပြီးတော့အသက်28နှစ်အရွယ်လူငယ်လုပ်ငန်းရှင် Sam Shearman ကဖွင့်လှစ်လိုက်တာပါ။ Shawshank Redemption ရုပ်ရှင်လို Netflix TV ဇာတ်လမ်းတွဲ Orange is a New Black တို့လိုအချင်းတော်ဇာတ်လမ်းတွဲတွေကိုအားကျပြီးအခုလိုဖန်တီးပစ်ခဲ့တာလို့သူကပြောပါတယ်။လာရောက်တောက်တုံးသူတွေဟာမြ мян လျှောက်မြ мян တောက်ငါပြောတာမကြားဘူးလားစတဲ့အောင်းငေါချင်းတွေကိုခံရတာဖြစ်ပြီးတော့ခဏခဏအမားလုံးမိရင်တော့အဆောင်တွေရဲ့ဖက်နှက်ကိုနမ်းရတာဖြစ်ပါတယ်အခုလိုကိစ္စတွေဟာကြောက်เสียရဖြစ်ပေမဲ့ဒီမောเสียရဘဝအတွေ့အကြုံတွေရဖို့အတွက်လာရတာဖြစ်ကြောင်းစားတုံးသူတို့ကပြောပါတယ်ခင်ဗျာ
ဒါတော့ထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြကြတာပါဒီစီစီကိုအပတ်စဉ်တင်းင်းကနေနေညပိုင်းနဲ့တင်းလာနေမနေ့ပိုင်းအစီအစဉ်တွေမှာနားဆင်နိုင်ကြပါတယ်ခင်ဗျာ VOA American အတန်ရဲ့အခုမနေ့ဖက်ထုတ်လင်းပေးနေတဲ့တနအီစာအစီအစဉ်ကိုမနေ့၈နာရီကနေ9နာရီထိလိုင်းဒိုမီတာ16 kHz 10835လိုင်းဒိုမီတာ19 kHz 15113ညလိုင်းဒိုမီတာ47 kHz 033ညငါတို့ကနေပြန်ပြီးတော့ထုတ်လင်းပေးသွားမှာဖြစ်ပါတယ်ဒီ ويه တင်းနာလေးမနေ့ကင်းဗီဒီယိုအစီအစဉ်လေးမကြာခင်ပြီးဆုံးတော့မှာဖြစ်ပါတယ်အခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကြီးညာပြသွားလိမ့်မယ်ခင်ဗျာ
Sorry သတင်းတော့ Jamel Khashoggi ပျောက်ဆုံးနေတာနဲ့ပတ်သက်ပြီး Sorry Arabia ကိုတန်ခတ်အရေးယူဖို့အတွက် American သမ္မတ Donald Trump ရဲ့ကချင်းချောက်နေပေမဲ့တကယ်လို့ American ကအရေးယူတန်ခတ်မှုတွေချမယ်ဆိုရင်စီးပွားရေးဆိုင်ရာကြီးမားတဲ့လက်တုံ့ပြန်မှုတွေနဲ့ရင်ဆိုင်ရမယ်လို့ Sorry Arabia ကတနင်္ဂနွေနေ့မှာပဲပြောကြားလိုက်ပါတယ် American ကာကွယ်ရေးဝန်ကြီး Jim Mattis ရာထူးကနေနှုတ်ထွက်နိုင်ကြီးရှိတဲ့သဘောသမ္မတ Donald Trump ကညှိနှွံ့ပြောဆိုခဲ့ပါတယ်တနင်္ဂနွေနေ့ကထုတ်လွှင့်တဲ့ CBS ရုပ်သံသတင်းဌာနတွစ်ဆုံမေးမြန်းခန်းမှာသမ္မတ Trump ကဝန်ကြီး Mattis ကသူနှုတ်ထွက်မယ်ဆိုတဲ့အရေးလက္ခဏာတွေမပြခဲ့ပေမဲ့နှုတ်ထွက်နိုင်ကြောင်းနဲ့သူဟာ Democrat တယောက်နဲ့တူတယ်လို့ပြောကြားခဲ့တာပါမြန်မာတက်မတော်နဲ့အစိုးရကိုထောက်ခံကြောင်းနဲ့မြန်မာနိုင်ငံရဲ့အရေးကိစ္စတွေမှာနိုင်ငံရဲ့ခြားကနေဝင်ရောက်ဆွတ်ဖက်မှုတွေကိုရှုံချကြောင်းပြတာတဲ့အနေနဲ့အမျိုးသားရေးဝါဒီတွေနဲ့စစ်တပ်ကိုထောက်ခံသူထောင်နဲ့ချီးပြီးတနင်္ဂနွေနေ့ကရန်ကုန်မြို့နယ်မှာခြိတက်ဆန္ဒပြခဲ့ကြပါတယ် 其在三大边都里哈，保证母鸡没有啥也保证呢，变生产的生息啊，牛来讲我其在开在了皮皮，过了这么个六块一公升个破鸡头的，你妈三样吃了下不一破个，你妈那个铁板四部九级的个，生人是四部当什么个上车去了吧？啊，说话这么容易，等那个龙皮卡爷爷的保住啥就 NCO 那么一出他的，人家敢破四部个工厂里铁底是水泥块个，这个呢真把不牺牲他吧嘞？
ထိတ်တရောက်မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုဒေါခင်မျိုးတက်ကြီးညာတော်တာဖြစ်ပါတယ်ခင်ဗျာအခုမနေ့စီစဉ်ထုတ်လို့ရမှုကကိုဇော်ဝဲနိုင်ဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Greg Barnes ဖြစ်ပါတယ် VOA ကိုနားဆင်အားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်နိုင်ငံတကာကတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားများအားလုံးနေ့တည်မှာကြောရွှင်ချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ဆံမိုးပြီပါ
This program has come to you from the Voice of America, Washington.